Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်အောက်တိုဘာလ19ရက်ကြာသပတေးနေ့မှာပိုင်း6နာရီကနေ9နာရီအထိ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်စီကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုစတောင်းကလည်းဖမ်းယူကြည့်ရှုနိုင်သလို VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနိုင်နိုင်ပါတယ်ကျွန်တော်တမောင်သားမှာ
အစ္စရေးတိုက်ခိုက်မှုကြောင့်လေဘနွန်တောင်ပိုင်းမှာ16ဦးထပ်မံတေဆုံးသွားပါတယ်ယူကရိန်းနိုင်ငံအတွက်ဒေါ်လာ425ဘီလျံပေးဖို့သမ္မတဘိုင်ဒန်ကကြေညာပါတယ်။မြန်မာနိုင်ငံမှာ 5G မိုဘိုင်းတပ်ဆင်ရေးအတွက်အိန္ဒိယကကူညီမယ်လို့ပြောပါတယ
်။အဲ့လိုသတင်းတွေပြီးမှာတော့အခြေအနေတွေထဲမှာကြားမှန်ရေးစောင့်ရှောက်မှုမလုံလောက်လို့အသေးပြောက်တွေရှိနေတဲ့သတင်း။ထိုင်းမှာအလုရှာကြမဲ့သူတွေကိုဗိတ်ပတ်မှာစစ်တပ်ကဖမ်းမိတဲ့သတင်းတွေကိုရှုစားနားဆင်ရပါပဲ။ဒါ့အပြင်အမေရိကန်သမ္မတရွေးကောက်ပွဲမှာဆယ်လီရွေရဲ့အခမ်းအနားရွေးကောက်ပွဲမှာလူလူသဘောထားထင်မြင်ချက်အကြောင်းတွေကိုလည်းရှုစားကြရမှာပါအပတ်စဉ်အစီအစဉ်မှာတော့ Editor နဲ့ Swedigan Jensi နဲ့အပတ်စဉ်အားကစားကဏ္ဍတွေကိုလည်းရှုစားနားဆင်ကြရပါမယ်အခုတော့ထိတ်တန့်အောင်သတင်းတွေကိုဒေါက်ခင်မျိုးသက်ကတင်ပြပါဦးမယ
်အစ္စရေးရဲ့ဗုဒ္ဓဘူးနဲ့လေကြောင်းတိုက်ခိုက်မှုကလည်းလေဘနွန်တောင်ပိုင်းနဗာတီယာမြို့မှာမြို့တော်ဝင်အပါဝင်လူပေါင်း16ဦးသေဆုံးပြီး50ကျော်ဒဏ်ရာရတယ်လို့လေဘနွန်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ခရိုင်မြို့တော်ကခုလိုတိုက်ခိုက်မှုပေါ်လေဘနွန်အရာရှိတွေကချုပ်ချလိုက်ပြီးအခုတိုက်ခိုက်မှုကိုကျင့်အစ္စရေးဟာဟက်စ်ဘောလာကိုတိုက်ခိုက်ရကံလေဘနွန်နိုင်ငံကိုပြောင်းလဲပြစ်မှတ်တာတိုက်ခိုက်လာတယ်ဆိုတာပြနေတယ်လို့ပြောပါတယ်လေဘနွန်ယာယီဝန်ကြီးချုပ်နာဂျက်မီကာတီကတော့အစ္စရေးရဲ့ထိုးစစ်ကြောင့်မြို့ကန်တွေကိုရွှေ့ပြောင်းနေရာချဖို့ဆွေးနွေးနေတဲ့နဗာတီယာမြို့ရဲ့မြို့တော်စီပင်ကောင်စီကိုအစ္စရေးကပြစ်မှတ်တာတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်ဒါပေမဲ့အစ္စရေးမြောက်ပိုင်းကလေဘနွန်နယ်စပ်ကိုတွားနေတဲ့အစ္စရေးကာကွယ်ဝင်ကြီး UF Gallen ကတော့နှိမ့်နှိုင်းမှုတွေလုပ်ဖို့တော့ Hezbollah ထိုးစစ်ကိုရပ်ဆိုင်းထားမှာမဟုတ်ဘူးလို့ပြောပါတယ်။အစ္စရေးစစ်တပ်ကလည်းနဗာတီယာမှာရှိတဲ့ဒါဇင်နဲ့ချီတဲ့ Hezbollah ပြစ်မှတ်တွေကိုတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ Lebanon ဆိုင်ရာကုလအထူးကိုယ်စားလှယ်ကတော့အစ္စရေးဟာ Lebanon တစ်လွှားကအရက်ပဲအခြေခံအဆောက်အုံတွေနဲ့အရက်သားတွေကိုတိုက်ခိုက်နေတာတွေ့ရပြီးအရက်သားတွေဒုက္ခခံစားနေရတယ်လို့ပြောပါတယ်။ Russia ရဲ့ကျူးကျော်မှုကိုခံနေရတဲ့ Ukraine အတွက်လုံခြုံရေးဆိုင်ရာအကူအညီဒေါ်လာ425ဘီလျံပေးမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာလိုက်ပါတယ်။သမ္မတဘိုင်ဒန်ဟာဗုဒ္ဓဘူးနေ့ကယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီနဲ့ကာကွယ်အထောက်အကူဆိုင်ရာဆွေးနွေးမှုတွေအပြီးကြေညာလိုက်တာပါ။အခုပေးမယ့်အထောက်အကူတွေမှာစစ်ဖက်ဆိုင်ရာလိုအပ်ချက်တွေဖြစ်တဲ့လေကြောင်းကာကွယ်ရေး၊စွန့်ရည်တိုးမြှင့်ရေး၊ဝင်ငင်းကနေမြေပြင်ပစ်လက်နက်နဲ့ခင်းအမီးကြောက်တွေနဲ့တန်ချက်ကကားတွေတွေဖြစ်ပါတယ်။ဒါအပြင်လာမယ့်လတွေအတွင်းရာနဲ့ချီတဲ့ဝင်ပစ်ခတ်မှုဂျားဖြတ်ဖြုတ်ခွင်းတဲ့ဆက်တွေဒါဇင်နဲ့ချီတဲ့လေကြောင်းကာကွယ်ရေးဆိုင်ရာမဟာဗျူဟာချက်လက်နက်တွေနဲ့လက်နက်ကြီးတွေအပြင်ရာနဲ့ချီတဲ့တပ်သားပို့ဆောင်ရေးတန်ချက်ကကားတွေမြေပြင်တိုက်ခိုက်ရေးယင်းတွေကိုပို့ပေးမှာဖြစ်ပါတယ်။သမ္မတဘိုင်ဒန်ဟာယူကရိန်းအတွက်နိုင်ငံဆောင်အထောက်အကူပေးနေတဲ့ယူကရိန်းကာကွယ်ရေးဆိုင်ရာဆက်သွယ်မှုအဖွဲ့ရဲ့အွန်လိုင်းရုပ်သံဆွေးနွေးပွဲကိုလာမယ့်လထဲမှာကမ္ဘာကထလို့ကျင်းပဖို့အစီအစဉ်ပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကလည်းယူကရိန်းကို NATO ဖွဲ့ဝင်ဖြစ်တဲ့ထည့်သွင်းရေးနဲ့ပတ်သက်ပြီးတစ်စပရင်နဲ့ဘရပ်ဆဲလ်မှာကျင်းပမယ့်အနောက်ဆီးရေးမဟာမိတ်တွေရဲ့ကာကွယ်ဝင်ရေးများအစည်းအဝေးမှာတိုက်တွန်းပြောကြားဖို့စီစဉ်နေတာပါ။ယူကရိန်းစစ်ပွဲမှာဘယ်သူဘက်မှယက်တည်ရမယ်၊ရုရှားနဲ့ဘယ်လိုဆက်ဆံမှုထားမယ်ဆိုတာတွေနဲ့ပတ်သက်ပြီးဝေဝဲမရဖြစ်နေကြသလိုအရှေ့လက်ပိုင်းဒေသရင်းအခြေအနေတွေရှုပ်ထွေးနေချိန်မှာပဲ EU ဥရောပသမဂ္ဂနိုင်ငံတွေနဲ့ပင်လယ်ခွေ6နိုင်ငံတို့ရဲ့ပထမဆုံးထိပ်သီးအစည်းအဝေးကိုဗုဒ္ဓဘူးနေ့ကဘရပ်ဆဲလ်စ်မှာကျင်းပခဲ့ပါတယ်။ EU နဲ့ပင်လယ်ခွေနိုင်ငံများပူးပေါင်းဆောင်ရွက်မှုကောင်စီ GCC ရဲ့အစည်းအဝေးမှာဗီဇာနဲ့ကုန်သွယ်ရေးကိစ္စရပ်တွေကနေအရှေ့လက်ပိုင်းဒေသအခြေအနေထိပါတဲ့အကြောင်းအရာမျိုးစုံကိုဆွေးနွေးကြတာဖြစ်ပါတယ်။ Belgium ဝန်ကြီးချုပ် Alexander De Croo ကတော့အခုလိုဆွေးနွေးပွဲရဲ့အရင်ကတည်းကရှိတဲ့အကြောင်းနဲ့ EU နဲ့ပင်လယ်ခွေနိုင်ငံတွေကြားစီးပွားရေးဆက်ဆံမှုပိုခိုင်မာလာဖို့လိုအပ်တယ်လို့ပြောပါတယ်။ဂါဇာအဖြစ်အရေးတောင်းဆိုနေတဲ့ EU ကအရှေ့လယ်ပိုင်းဒေသပြည်ပခါရမှာဩဇာနှောင်းမှုနိုင်စွမ်းရှိတဲ့ GCC ပင်လယ်ခွေပူးပေါင်းဆောင်ရွက်ကောင်စီဝင်ချမ်းသာတဲ့အာရဗ်နိုင်ငံ6နိုင်ငံနဲ့တွေ့ဆုံဆွေးနွေးတာဖြစ်ပြီးဒီနိုင်ငံတွေနဲ့မိဖက်ဆက်ဆံရေးထက်မဟာဗျူဟာချက်ဆက်ဆံရေးလုပ်မယ်သဘောလည်းဖြစ်ပါတယ် EU ဟာဒီအင်အားခိုင်မာတဲ့ပင်လယ်ခွေနိုင်ငံတွေဖြစ်တဲ့ဘာရင်ကူဝိတ်အိုမန်ကာတာဆော်ရီအာရေဗျပြင် UAE အာရဗ်စပွားများနိုင်ငံတွေပါကုန်သွယ်ရင်းနှီးမြှုပ်နှံမှုတွေတန့်ရှင်းဆွေးနွေးကနေဗီဇာလိုနိုင်ငံသားကိစ္စရပ်တွေတွေ့ပူးပေါင်းဆောင်ရွက်နေတာလည်းဖြစ်ပါတယ်
မြန်မာပိုင်းရဲ့မနေ့ကင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru ဓမ္မဖို့ Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
View American တန်ကအချက်သတင်းနဲ့မနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာ 5G mobile ဆက်လက်တက်ဆန်နေအောင်အိန္ဒိယကအကူအညီပေးမယ်လို့အိန္ဒိယကူးသန်းရောင်းဝယ်ရေးဌာနတွဲဖက်အထွန်းဝင်စစ်ဒရစ်မဟာဂျန်ရဲ့ဗိုလ်တပုနေမှာပြောကြားချက်ကိုအိန္ဒိယ Times စီးပွားရေးသတင်းမှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံမှာလက်ကင်ဖုန်းတွေမြန်နှုန်းနဲ့အင်တာနက်ရအောင်လုပ်ပေးဖို့အတွက် 5G mobile ဆက်လက်ကို2022မှာစပြီးတက်ဆန်ခဲ့တာဖြစ်ပါတယ်။ဒီလိုတက်ဆန်ပြီး22လအတွင်းမှာပဲအိန္ဒိယနိုင်ငံတလွှားကခြေရွာစုစုကောင်ရဲ့90ရာခိုင်နှုန်းနဲ့နိုင်ငံရေးဒေတာရဲ့98ရာခိုင်နှုန်းမှာ 5G ကိုတုံ့နိုင်ခဲ့တာဖြစ်ပါတယ်။အခုလိုမြန်မာအတွက် 5G တက်ဆင်ပေးဖို့ကမ်းလှမ်းချက်ဟာစက်တင်ဘာလကုန်ပိုင်းနယူးဒေလီမှာကျင်းပတဲ့အိန္ဒိယမြန်မာပူးတွန်းကုန်သွယ်မှုကော်မတီ DCT ရဲ့၈ချိန်မြောက်အစည်းအဝေးမှာတင်ပြခဲ့တာဖြစ်ကြောင်းလည်းသတင်းတောက်တွေကိုသူကပြောပါတယ်။မြန်မာကုန်သွယ်ရေးဝန်ကြီးဌာနညွှန်ချုပ်ဦးမြင့်သူရနဲ့ပူးတွန်းပြုလုပ်တဲ့ DCT ဝေးမှာအထက်လေးလုပ်ငန်းကျင်းပရေးပြက်စက်ကုန်စည်ပို့ဆောင်ဆက်သွယ်ရေးလိုကဏ္ဍတွေမှာပါပူပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။တရုတ်ရဲ့ BRI Governance စီမံကိန်းတိုးချဲ့ရေးကိုသူထောက်ခံကြောင်းပါကစ္စတန်ဝန်ကြီးချုပ် Shabazz Sharif ကဗုဒ္ဓဖူးနေမှာပြောပါတယ်။ဒါဟာဥရောပနဲ့အာရှပါဝင်တဲ့ Eurasia ဒေသရင်းဆက်သွယ်မှုအမြင်နဲ့ဒေသရင်းကုန်သွယ်ရေးပူပေါင်းဆောင်ရွက်မှုတွေပါတိုးတက်လာနိုင်တယ်လို့ Islamabad မှာပြုလုပ်တဲ့ SOC Shanghai ပူပေါင်းဆောင်ရွက်မှုအဖွဲ့အစည်းဝင်နိုင်ငံတွေကခေါင်းဆောင်တွေရဲ့နှစ်ပတ်လည်အစည်းအဝေးမှာပြောကြားလိုက်တာဖြစ်ပါတယ်။ဒီဖွဲ့စည်းရအနောက်မဟာမိတ်နိုင်ငံတွေကြားလုံခြုံရေးနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာလက်တွဲဆောင်ရွက်နေတာလိုမျိုးလှုပ်ဆောင်နိုင်ဖို့အတွက်တရုတ်နဲ့ရုရှားတို့က2000တခုနှစ်မှာ SOC ကိုထူထောင်ခဲ့တာလည်းဖြစ်ပါတယ်။ဒီစီးပွဲမှာပါကစ္စတန်ဝန်ကြီးချုပ်ကတရုတ်ရဲ့ Governance စီမံကိန်းနဲ့ကပါကစ္စတန်အခြေခံအဆောက်အုံတွေမှာယင်းနည်းမြှုပ်နှံမှုကိုကျေးဇူးတင်ကြောင်းပြောပြီးတရုတ်ပါကစ္စတန်စီးပွားရေးဇင်းကြံလမ်းကြောင်းကိုတိုးချဲ့ဖို့တောင်းဆိုပါတယ်။ဒါအပြင်ပါကစ္စတန်ဒေသတလွှားကားလမ်းရထားလမ်းတိုးတက်ဖို့digital ချိန်ကဆောက်အောင်ဆန်ရပူပေါင်းဆောင်မှုရဲ့တိုးမြင့်ကိုဦးစားပေးဖို့ပါပြောကြားခဲ့တာဖြစ်ပါတယ်။ရုရှားကနေဥရောပကိုတိုက်ရိုက်လေချောင်းခီးစင်တွေထားပေးပြီးတော့အချိန်တိုတိုတွင်းမှာပဲဈေးတက်တက်သားသားအရောက်ပို့ပေးဖို့တရုတ်လေချောင်းလိုင်းတွေရဲ့လှုပ်ဆောင်မှုဟာသူတို့အတွက်အခက်ကြုံလာမှာကိုဥရောပလေချောင်းလိုင်းအများပြားကစိုးရိမ်လာကြပါတယ်။ယူကရိန်းကိုကျူးကျော်မှုတွေရုရှားပေါ်မှာတန်ခတ်ရေးယူမှုကိုလိုက်နာတဲ့အနေနဲ့ဥရောပလေချောင်းလိုင်းတွေဟာရုရှားရဲ့ဝင်ရင်ပိုင်တဲ့ပုံမှာဖြတ်တန်းခွင့်မရှိပါဘူး။ဒါအပြင်သူတို့မှာတဘာဝဝန်းကျင်မငင်းညမ်းစေဖို့အတွက်ထက်သွင်းတွက်ချက်ရတဲ့ဈေးအိပ်ပါရှိနေတဲ့အတွက်ဥရောပလေချောင်းလိုင်းတွေဟာတရုတ်လေချောင်းလိုင်းတွေနဲ့ဈေးပြိုင်ပြီးလျှော့ပေးဖို့ခက်နေကြတာဖြစ်ပါတယ်။ဆက်မှုလုပ်ငန်းရှင်တွေကဘရပ်ဆဲလ်စ်မှာပြုလုပ်တဲ့ဗိုလ်တပုနဲ့သတင်းစာရှင်းလင်းပွဲမှာလူတန်ဆန်လေချောင်းလိုင်းရဲ့ CEO ကဥရောပနဲ့ဝင်မဲ့လေချောင်းလိုင်းအားလုံးအတွက်ရုရှားဝင်ရင်ကိုရှောင်ကွင်းသွားမယ်တားမြစ်ချက်ကိုပြောင်းလဲပေးဖို့အတွက်တောင်းဆိုပါတယ်။သူတို့လေရင်တွေရုရှားဝင်ရင်ပေါ်ဖြတ်ခွင့်မရဘဲရှိနေခြင်းမှာတရုတ်လေရင်တွေကဖြတ်တန်းသွားနိုင်တာကြောင့်ဥရောပကိုဆိုင်မဲ့ဘယ်လေရင်မဆိုရုရှားလေချောင်းကိုမဖြတ်ဘဲနေမှသာတူညီတဲ့ရှင်ပြန်မှုဖြစ်လာနိုင်မယ်လို့ပြောပါတယ
်။ဆလပီသတင်းဆောင်ပွားတွေကိုတင်ဆက်ပါတော့မယ်။အာနာသိပိကရေကအကျဉ်းတောင်တဲ့စေကူတမှုမလုံလောက်တာကြောင့်သေဆုံးသွားသူ80နီးပါးရှိပါတယ်။ဒီထက်2024အတွင်းစေကူတခွင့်မရတာကြောင့်အသက်သေဆုံးသူ20နီးပါးရှိတယ်လို့အကျဉ်းသားများကူညီစောင့်ရှောက်သူတွေကပြောပါတယ်။ဒီသတင်းရန်ကုန်ကပေးပို့လာတာကိုပန်းအင်ဂျင်နီယာပြောပြမှာပါ။
ပဲခူးတိုင်းအနောက်ချမ်းတာဝရီအချင်းထောင်ကစေကူတာမှုခံယူနေရတဲ့နိုင်ငံရေးအချင်းသားဦးထေးအောင်ကျော်ဟာပြီးခဲ့တဲ့အောက်တိုဘာလ23ရက်နေ့ကအသေးရောဂါနဲ့ကွယ်လွန်ခဲ့ပါတယ်။သူမကွယ်လွန်ခင်မှာနှင်းပန်းနှိပ်စက်မှုဒဏ်တွေကြောင့်ရောဂါပြင်းပြင်းထန်ထန်ခံစားခဲ့ရပေမဲ့လုံလောက်တဲ့ဆေးဝါးကုသခွင့်မရခဲ့ဘူးလို့နိုင်ငံရေးအချင်းသားများကွန်ရက်ကကိုတိုက်ထွန်းက VOA ကိုပြောပါတယ်။အချင်းတောင်တွင်မှာစနစ်တကျဆေးကူတာမှုမခံရတဲ့အခြေအနေကိုကိုတိုက်ထွန်းကအခုလိုဆက်ပြောပါတယ်
။ဦးထေးအောင်ကျော်ကအော်တိုဘာလ23ရက်နေ့ညနေ6နာရီမိနစ်20မှာအသေးရောဂါနဲ့ကြာဆုံးခဲ့ရတာဖြစ်ပါတယ်ခင်ဗျာစစ်ကြောရေးမှာဒါညင်ပန်းနှိပ်စက်မှုတွေကိုစိုးရွားစွာခံခဲ့ရပါတယ်ဒါတာဝီထောင်တွင်ရောက်တဲ့အချိန်မှာလည်းဒါရိုက်နေနှိပ်စက်တာကြီးခံခဲ့ရတယ်စစ်ကြောရေးမှာရိုက်နေနှိပ်စက်တာကြီးခံခဲ့ရပါတယ် တာဝရီကိုရောက်ပြီးပေါ့နော်ရောက်ပြီးဒါတနည်းကျော်အကြာမှာကိုရီးယားကျော်ဟာနေမကောင်းတဲ့အခြေအနေတွေခဏခဏဖြစ်တယ်ခဏကိုကိုခံအားတွေချစင်လာတဲ့အခါမှာထောင်ဆေးရုံမှာတွားရောက်ပြတ်တာတယ်အဲ့လိုပြတ်တဲ့အချိန်မှာဒါဟာတီဝီယောဂဖြစ်တယ်ဆိုမှထောင်ဆရာဝန်ကြီးပြောပြီးမှတီဝီဆေးရွယ်ပေးပြီးမှတောက်တယ်အဲ့တော့၃လကျော်လောလီလာဝင်းကျင်လောက်ထိတီဝီဆေးတောက်ပြင်မယ်မတက်တာတဲ့အဆုံးထောင်ပြပဆေးရုံမှာရှိရဲ့ဆေးရုံမှာတခြားတမ်းမှရိုင်းမှတာလျင်ကိုထီအောင်ကျော်ဟာတေယောဂရှိကြအောင်ကျွန်တော်တို့သိရတယ်လို့ကျင်းဦးစည်းဝန်ထမ်းဌာနတွေဘက်ကနေမှကျွန်တော်တို့ပြန်ပြီးသိရပါတယ်
2022ခုနှစ်ဒီဇင်ဘာလ5ရက်နေ့ကအသက်42နှစ်အရွယ်ဦးထေးအောင်ကျော်ကိုစစ်ကောင်စီကဖမ်းအမ်းမှာဖမ်းဆီးခဲ့ပြီးတဲ့နောက်သူ့ကိုအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်တွေနဲ့ထောင်ဒဏ်15နှစ်ချမှတ်ခဲ့တာပါဖမ်းဆီးချိန်ကစလို့စစ်ကြောရေးမှာဦးထေးအောင်ကျော်ဟာညှဉ်းပန်းနှိပ်စက်မှုတွေခံခဲ့ရတယ်လို့ပြစ်ဒဏ်ချမှတ်ခဲ့ပြီးတဲ့နောက်မှာလည်းထောင်အသီးသီးကိုပြောင်းရွှေ့ခံရတယ်လို့သိရပါတယ်ဦးထေးအောင်ကျော်ကိုကလေးထောင်ကနေကြိုင်မြောထောင်ကို2022ခုနှစ်မှာပြောင်းရွှေ့ခဲ့ပြီးတဲ့နောက်ကြိုင်မြောထောင်ကနေတာဝရီထောင်ကိုပြောင်းရွှေ့ခဲ့တယ်လို့ပြောပါရယ်တာဝရီထောင်မှာလည်းဖိနှိပ်မှုတွေကြောင့်ခုနှစ်လကျော်တိုက်ပိတ်ခံခဲ့ရပါတယ်စစ်ကြောရေးမှာစစ်ဆေးခံရတာမကြခဏတိုက်ပိတ်ခံရတာရိုင်းနှက်ခံရတာတွေကြောင့်ကိုခန္ဓာတွင်းကလီစာတွေထိခိုက်မှုပြင်းထန်ပြီးအသေးပျက်စီးခဲ့တယ်လို့ယူဆကြောင်းနိုင်ငံရေးကျင်းသားဟောင်းတွေကသုံးသပ်ကြပါတယ်လက်ရှိနိုင်ငံတော်အချင်းတော်တွေမှာဆေးဝါးမလုံလောက်တာဆေးကုသမှုပေးတဲ့နေရာမှာလည်းအချိန်မီကုသခွင့်မရတာထောင်တွင်းကျန်းမာရေးစောင့်ရှောက်မှုအားနည်းတာတွေကြောင့်အခုလိုမသေးဆုံးသင့်ပဲတည်ဆုံးခဲ့ရတယ်လို့နိုင်ငံအချင်းသားများကွန်ရက်ကကိုတိုက်ထွန်းကဆိုပါတယ
်ကျွန်တော်တို့အချင်းတော်တွေမှာလက်ရှိချိန်ထိမိသားစုဝင်တွေပေးပို့တဲ့နိုင်ငံရေးဆေးဝါးတွေကိုအကန့်အသတ်နဲ့လည်းလက်ခံတယ်ထောင်တွင်းမှာကျွမ်းကျင်တဲ့ဆရာဝန်တွေရှိမနေဘူးပေါ့နော်ဒါအပြင်ဆရာဝန်ရနေတဲ့တွေဂျူဒီချင်းတွေမှာလည်းဒါဆရာဝန်တွေဟာဂျူဒီကိုအပြည့်အဝထမ်းဆောင်နိုင်တဲ့အခြေအနေမရှိဘူးဒီနိုင်ငံရေးကျင်းသားတွေအရေးပေါ်ဖြစ်တဲ့အခြေအနေမျိုးမှာထောင်ပြမဆေးရုံကိုပို့ဖို့အချိန်ရန်နောက်နေတယ်ဒီလိုအခြေအနေဟာဒါနိုင်ငံရေးကျင်းသားတွေအတွက်အသက်ရှင်တန်ရမယ့်ဂျာဂိုင်နှုန်းကိုလျော့နေစေပါတယ်လက်ရှိထောင်တွင်းမှာလည်းဆေးဝါးယနေ့ချိန်ဒီမလုံလောက်တရားဖြစ်တဲ့အတွက်ကျွန်တော်တို့ချင်းောင်းထဲမှာရှိတဲ့နိုင်ငံရေးချင်းသားချင်းတူတွေဟာထောင်နေဆေးဝါးဆောင်ရှားမှုလုံလောက်စွာမရရှိဘူးဆိုတဲ့အခြေအနေကိုသူတို့အသက်တွေပေးရင်းနဲ့မှအသက်တွေပြနေရတယ်လို့ကျွန်တော်တို့ကတော့မြင်ပါတယ
်အချင်းသားတွေကိုဆေးဝါးလုံလောက်စွာမပေးရင်ကျန်းမာရေးဆောင်ရှားမှုပြေဝစွာမပေးရင်အချင်းဦးစီးဝန်ထမ်းတွေကိုအရေးယူလို့ရတဲ့ပုံမှပြစ်ဒဏ်ပြဋ္ဌာန်းထားပေမဲ့လက်ရှိမှာတော့ဥပဒေကိုမျက်ကွယ်ပြုပြီးရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတာသာဖြစ်တယ်လို့ဥပဒေအကျိုးဆောင်တအူးကသုံးသပ်ပါတယ
်။ဒီအပြင်တော်အုပ်တွေနဲ့ပြင်တော်လက်ဆဲဥတွေမှာကအင်းတော်ကတန်းထားပြီးတာဆေးဝါးမလုံလောက်တာလည်းမဟုတ်ဘူးဥတွေရလောက်တာလည်းမဟုတ်ဘူးဒါတွေကခုနရည်ရွယ်ချက်ရှိရှိသူချောင်းနေကြတာဖြစ်တဲ့အတွက်ဒီကရန်ပြောရင်လည်းဒါဥတွေနဲ့ဆန့်ကျင်ပြီးလောက်တာပဲ။အာတို့တော့ဒီကာလမှာတော့တို့ကဟိုမှတ်တမ်းမရထောက်ထားယူထားရင်လည်းဘာမှလုပ်လို့မရဘူ
း။ပြီးခဲ့တဲ့သတင်းပတ်ကလည်းကင်ဆာရောဂါခံစားနေရတဲ့NLD ဒုဥက္ကဋ္ဌမန္တလေးတိုင်းဝန်ကြီးချုပ်ဟောင်းဒေါက်တာဇော်မြင့်မောင်ကိုအသက်ဆုံးကံဤရပ်ပိုင်းအလိုကြမှလူငယ်ချမ်းသာခွင့်ပေးပြီးထောင်ပြင်ကိုထုတ်ပြီးတော့နောက်ဆေးကုသခွင့်ပေးခဲ့ပေမဲ့ကွယ်လွန်သွားခဲ့ရပါတယ်။ဒီနှစ်2024ခုနှစ်တနှစ်ထဲထောင်တွင်းဆေးဝါးကုသဖို့မလုံလောက်တာကြောင့်တည်ဆုံးသူရေအတွက်ဟာအယောက်20နီးပါးရှိတယ်လို့နိုင်ငံရေးအကျဉ်းသားများကွန်ရက်စီးမားဖော်ပြထားပါတယ်ရှင
်။မိုင်းဂျန်တိုင်းတင်ပြခဲ့တာပါ။ထိုင်းမြန်မာအလို့ရှာကြမဲ့လူငယ်တွေပါဝင်လူ100ဝန်းကျင်လောက်ကိုတနင်္လာနေ့တိုင်းမင်းမျိုးနဲ့အတွင်းမှာစစ်တပ်ကကားနဲ့လိုက်လံပစ်ခတ်ဖမ်းဆီးခဲ့ပါတယ်။အများစုကတော့စစ်သားစုဆောင်ကြီးကိုပို့ဆောင်ခဲ့တယ်လို့ဖမ်းချုပ်ထားတဲ့အကြောင်းသိရှိရပါတယ်။ဒီသတင်းကို VOA သတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ်
။တနင်္လာနေ့တိုင်းမင်းမျိုးနဲ့အတွင်းမှာထိုင်းနိုင်ငံကိုအလို့ထွက်လို့ပို့ကြိုးစားတဲ့လူငယ်တွေပါဝင်လူ100ဝန်းကျင်လောက်ကိုစစ်တပ်ကဒီအပိုင်းမှာပဲဖမ်းဆီးခဲ့တာပါ။သူတို့စီးလာတဲ့ကားတွေနောက်ကနေလိုက်လာပြီးတနက်တွေနဲ့ပြစ်ခတ်ဖမ်းဆီးပြီးဝိုင်းရပေါက်အနေထားနဲ့စစ်ဆေးမှုတွေလုပ်ခဲ့ပါတယ်။ဒီနောက်မွန်ပြည်နယ်ကနေလာသူအများစုပါဝင်တဲ့လူငယ်100ကျော်ကတော့အခုချိန်ထိဖမ်းဆီးခံရဆဲဖြစ်တယ်ဆိုပြီးလူမြောက်လာသူတဦးက VOA ကိုပြောပါတယ်။
ဟိုဖမ်းဆီးခံရတယ်ဗျာသားတို့ဟိုဒီဘက်ထိုင်းနိုင်ငံဘက်သွားဖို့အတွက်ကိုအဲ့လိုကားငါးစီးနဲ့ထွက်လာတဲ့နောက်ကနေသူတို့တွေအဲ့လိုပစ်ခတ်ပြီးတော့ဒီလိုက်လာတယ်ဒီဖမ်းဆီးတယ်ဗျာဟိုအများကြီးပဲမှာကားငါးစီးနဲ့လူ200ကျော်လောက်ရှိတယ်မွန်ဒေတာလူတွေကြီးပဲဟိုပဲ180လောက်ရှိမှာဗျာဆရာရခိုင်နေပါမှာချင်းနေပါ
လူငယ်အများစုကိုတော့စစ်တပ်စခန်းနဲ့တဲခိုဆောင်နေရာတွေကိုခေါ်သွားပြီးဖမ်းဆီးချုံနောက်ထားတယ်လို့လည်းဆိုပါရတယ်။တချို့ကတော့ငွေနဲ့ပြန်ရွေးခိုက်မဲ့အခြေအနေရှိတယ်လို့တချို့ကတော့စစ်တပ်ထဲစုဆောင်းသွားမယ်လို့သိရကြောင်းကိုလည်းပြောပြပါရတယ်။
တို့တော့ဖမ်းဆီးပြီးတို့ဖမ်းဆီးပြီးတော့မောက်သွားတော့ဆက်ရှင်နဲ့အထက်တွေအဲ့လိုခစ်တာစီဆိုတာမျိုးတဲတို့စခန်းတွေကိုခေါ်ရတယ်ပြီးတော့နောက်ပြီးခစ်တာစီဆိုတဲ့တဲရိတ်တာကိုခေါ်ရတယ်လူငယ်တချို့မပြော140ကျော်လောက်ဆက်ပြီးတော့ဖမ်းတာတည်းရယ်မ40ကျော်တွေကတော့40ကျော်တွေကတော့ဟိုတို့တရဝင်လွတ်ပေးလိုက်တဲ့ပုံစံမျိုးပေါ့နော်ဟိုအခုကတော့ဖမ်းတာတော့မယ်တို့ပဋ္ဌာန်းနဲ့ဂျွေးခိုင်းမဲ့ပုံစံမျိုးလားတော့မသိဘူး
တနင်္လာရီတိုင်းကော့တောင်းဘက်ကိုထိုင်းနိုင်ငံကပြန်ပို့ခဲ့တဲ့လူရဲစစ်အကျဉ်းသားတော်တော်များများကိုလည်းစစ်တပ်ကဖမ်းဆီးပြီးစစ်သားစုဆောင်းတာငွေညှစ်တောင်းခံတာတွေလုပ်ခဲ့တယ်လို့လည်းဒေသခံတဦးက VOA ကိုပြောပါတယ
်။ဒီဘက်ခံတွေကြတော့မိသားစုတွေကြတော့ဟိုတချို့စိတ်ပူပြီးတော့ဟိုမရှိရှိတာနဲ့ပွားပြီးထုတ်တာမျိုးရှိတယ်ပေါ့နော်။အဆက်ဆက်တွေဆက်တွေပြီးတော့တချို့ကလည်းပွဲစားကနေပွဲစားခေါ်ပြီးတော့ဒီအမခတ်တရားရောက်ခေါ်ပြီးတော့ဟိုပွဲစားဘာမှမဟုတ်အုပ်ချုပ်ရင်ဘူးအဒီလိုလူတွေကိုခေါ်ပြီးတော့သူတို့ကပတ်သက်နဲ့ဒီကနဒီစတကအနေထားနေမှာပေါ့ပေါ့ထွက်ရတယ်အဲဒီမှာထွက်လို့ရတဲ့လူတွေရှိတယ်သူဟိုလောကဟိုဒီမှာကြတော့ဒေသခံတွေကဆိုဒီကော်တော့ဒေသခံတွေလည်းရှိတယ်ဘေးလို့ဒူဝဲလို့ဒါမှမဟုတ်ဟိုအထက်ထက်ကစားပြီနယ်လို့ ARV တို့ဖက်ကလူတွေလည်းရှိနေကြအဲဒီဖက်ကလူတွေကြတော့လည်းသူကပတ်ဟိုမိရစုဝင်နေဖြစ်တယ်ဆိုတော့ကြတော့အခက်ခဲဖြစ်တယ်ဖြစ်တော့သူတို့မှဟိုကနတို့လာထုတ်ပြီးဆိုတော့အမခါကမရှိဘူးဆိုတော့ဒီလူတွေကတော့ပေါသွားတယ်
ငြိမ်းမြို့ကျွဲကူတရားလွန်မှာကားငါးစီးနဲ့အတူဖမ်းဆီးခံရတဲ့သူတွေတဲကအများစုကိုတော့စစ်တပ်တပ်စခန်းတွေကိုခွဲပြီးပို့ဆောင်လိုက်တယ်လို့လည်းသိရပါဗျ။ဖမ်းဆီးခံရသူတွေကတော့ရခိုင်ပြည်နယ်ရံပြဲမြို့လေးတောင်မြို့ကြောက်တော်မြောက်ဦးအန်းတောင်ကုန်းမြို့နယ်တွေကဖြစ်ပြီးမွတ်စလင်လူငယ်တွေလည်းပါဝင်ပါတယ်။တချို့ကတော့မွန်ပြည်နယ်ကအများစုပါဝင်ပြီးအမျိုးသမီးနဲ့အသက်40ကျော်တွေကိုတော့ပြန်လွတ်ပေးခဲ့တယ်လို့လည်းပြန်လွတ်လာသူတွေကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင
်မင်းရေးမှာတရေမှာဆက်လက်ပြီးအမျိုးသားညီညွတ်ရေးဆိုတာ NUG ဝန်ကြီးဒေါက်တာဆိုဝေဆိုနဲ့အင်တာဗျူးကိုတင်ပြပါမယ်မြမရေးမှာတော်လိုင်းအောင်မြင်မှုအပေါ်နိုင်ငံတကာကတန်တရားတွေနဲ့သွားပြီးစိတ်ဝင်စားမှုတိုးလာတာတွေ့ရတယ်လို့ American Key စင်ကိုရောက်ရှိနေစဉ်တွင်ဆရာဆိုဝေဆိုက VOA ကိုပြောပါတယ်ဘုလားတော့ကထွေထွေညီလာက site line တိကျကျင်းပတဲ့အစည်းအဝေးတွေကို NUG ဝန်ကြီးအနေနဲ့တက်ရောက်ခွင့်ရခဲ့တဲ့ဒေါက်တာဇော်ဝေစုကိုကိုကြီးချမ်းအေးကဗီဒီယိုထဲမှာတွေ့ဆုံမိန့်မြန်းထားပါတယ်
။ American Keys မှာလူမျိုးလှုပ်ရှားတဲ့လှုပ်ရှားမှုတွေကိုစမေးကြည့်ပါတယ်ဗျ။လူမျိုးမြမအတိုင်းဝိုင်းနဲ့ထိတွေ့တာမျိုးရှိတယ်လို့ပေါ့နော်။အရင်တုန်းကကျွန်တော်တို့ Japan Keys တုန်းကဆိုရင်ကျွန်တော်တတိထားမိတာကဒီလွှတ်တော်တွေနိုင်ငံခြားရေးဌာနလိုတာဝန်ရှိသူတွေနဲ့တွေ့ရတဲ့ရှိခဲ့ပါတယ်ဗျ။အခုဒီ American Keys မှာကောလူမျိုးတာဝန်ရှိသူတွေနဲ့တွေ့တာဒါမှမဟုတ်ရင်ကျောင်းတွေတက္ကသိုလ်တွေကတာဝန်ရှိသူတွေဒါမှမဟုတ်အကူအညီပေးတာဝန်ရှိသူတွေနဲ့တွေ့တာမျိုးတွေရှိရင်ပြောပြပေးပါမယ်။အ
ဲဒီတစ်ခေါက်က UNGA site line meeting လာတက်တာပါပဲ။အဲဒီကုလသမဂ္ဂရဲ့အဲဒီညီလာခံကျင်းပနေတဲ့အချိန်မှာကျန်းမာရေးနဲ့ပတ်သက်တဲ့သူတို့ site line meeting လုပ်တယ်သူက community health impact နဲ့ပတ်သက်တဲ့ organization ကျွန်တော်တို့ align လုပ်ထားတဲ့ဖွဲ့စည်းရှိတယ်။နိုင်ငံပေါင်း60ရှိတဲ့ထဲကအဲ့ဒီဟာကျွန်တော်တို့လည်းပါတယ်။ဆိုတော့ကျွန်တော်ဟိုဒါဒီဝန်ကြီးတယောက်အနေနဲ့ NUG မြို့သားညညွေဆွေရဝန်ကြီးတယောက်ကျမရဲ့ဝန်ကြီးအနေနဲ့ဖိတ်တယ်။ဒါဆိုကျွန်တော်ဒီမှာလာပြီးတော့ကျွန်တော်တက်တာအဓိကပေါ့နော်။ဆိုတော့အဲ့ဒီဟာနဲ့တွဲပြီးတော့ကျွန်တော်အခုတော့ဟိုတွေ့ဆုံသွင်းတွေ့ဆုံတိုက်တဲ့သူတွေကိုဒီ UM နဲ့ relate ဖြစ်နေတဲ့ organization တွေနဲ့ဖွဲ့စည်းတွေကိုလည်းတွေ့တယ်လို့အဲကျွန်တော်တို့ဒီ US မှာပေါ်ရှိတဲ့ဒီဖွဲ့စည်းတွေကိုလည်းကျွန်တော်တွေ့တာပေါ့နော
်အခုလိုမျိုး American တာဝန်ရှိသူတချို့နဲ့တွေ့တဲ့အနေအထားမှာပေါ့နော်ဒါမှမဟုတ်တခြားအဖွဲ့အစည်းတွေနဲ့တွေ့တဲ့အနေအထားမှာပေါ့နော်အဲဆရာတို့ရဲ့လှုပ်ရှားမှုမြမရေးပေါ်စိတ်ဝင်စားမှုပေါ့နော်ဆရာအနေနဲ့ဘယ်လိုသုံးသပ်မြင်မိလဲည
အရင်နဲ့ဆိုင်ရင်တော့ကျွန်တော်တို့ကိုပိုနားလဲလာတယ်ပိုတိလာတယ်သဘောရှိတယ်ကျွန်တော်လွန်ခဲ့တဲ့တစ်နှစ်ကျော်ကျော်လောက်တုန်းကဒီကိုလာတော့ကကျွန်တော်တို့အကြောင်းကိုတိတ်မသိသလိုအဲကျွန်တော်စိတ်ထဲမှာတော့ကျွန်တော်တို့ကိုတိတ်စိတ်မဝင်စားဘူးကျွန်တော်တို့တွေဒီလိုမျိုးအောင်မြင်မှုတွေရလာလိမ့်မယ်လို့သူတို့မထင်ဘူးပေါ့နော်တန်လျာတွေရှိတယ်သဘောရှိတယ်အခုချိန်မှာတော့ကျွန်တော်တို့တော်လန်ရေးပေါ့နော်ကျွန်တော်တော်လန်ရေးလို့ပဲစကားလုံးသုံးလိုက်ကျွန်တော်တို့မြန်မာနိုင်ငံရဲ့တော်လှန်ရေးနဲ့တိုးတက်မှုတွေကရှိတော့အဲ့ဒီအပေါ်မှာအခြေခံပြီးတော့သူတို့တွေကျွန်တော်တို့အပေါ်မှာစိတ်ဝင်စားမှုနဲ့ဒီအပေါ်မှာဘာလုပ်ရမလဲဆိုတဲ့ဟာမျိုးသူတို့မေးမြန်းတာနဲ့ပြောဆိုတာတွေရှိတာကိုအဲ သိရခြင်းအပြင်ပေါ့နော်ကျွန်တော်တော့တိုးတက်မှုရှိတယ်လို့မြင်တယ်ပို့ပြီးတော့စိတ်ဝင်စားတယ်လို့တော့မြင်တယ်ဒါပေမဲ့တကယ်တမ်းတော့ကျွန်တော်တို့ဖြစ်ချင်တယ်လို့ကျွန်တော်တို့လုပ်ချင်တယ်လို့ကျွန်တော်တို့ရချင်တာတွေတော့မရသေးတဲ့သဘောရှိပါ
တယ်ဒီ NUG အစိုးရဖွဲ့နေတဲ့နိုင်ငံတကာကိုသွားတယ်တွေ့ဆုံတယ်ဒီလိုမျိုးအစီအစဉ်တွေလည်းပြည်တွင်းမှာလည်းပေါ်ဆောင်နေတဲ့အလုပ်တွေရှိတယ်ပေါ့နော်အဲ့တော့အတိအမှတ်ပြုမှုနိုင်ငံတကာရဲ့အတိအမှတ်ပြုမှုရတာမျိုးဘာများရှိလဲခင်ဗျာ
ဒါတော့အခုကျွန်တော်ဒီစီဝေးတက်တာတော့ပြီးခဲ့တဲ့နှစ်ကျွန်တော်ဒီကုလသမဂ္ဂ UNG Sideline Meeting တက်တာနဲ့ဒီနှစ်တက်တာမတူဘူးပေါ့နော်ပြီးခဲ့တဲ့နှစ်က UNG Sideline Meeting တက်တာကကျွန်တော်ဒီ UAC Commissioner အနေနဲ့လာတက်တာကျွန်တော်ဝန်ကြီးအနေနဲ့လာတက်တာမဟုတ်ဘူးပေါ့နော်အခုဟာကတော့ NUG မြို့သားညီညီဆိုရယ်ဝန်ကြီးအနေနဲ့ဖိတ်လို့လာတက်တာဆိုတော့ကျွန်တော်ထင်တာက one of the recognition လို့ကျွန်တော်တို့ဟိုတွက်လျာပေါ့နော်လာရပါပဲအခု recently ပဲကျွန်တော်တို့ဒီမှာရှိတဲ့award တခုကျွန်တော်တို့ရတယ်ပေါ့လေအဲ့ဒါက Edward Basky award ဆိုတာပေါ့နော်ဒါဟိုပေါ့ peace to humanitarian တို့ဒီလို health to education တို့နဲ့ပတ်သက်ပြီးတော့အခုလိုမျိုး democratic transition နဲ့ပတ်သက်ပြီးကြိုးစားအကောင့်ထဲပေါ်နေတဲ့ဖွဲ့စည်းတွေကိုပေးတဲ့ဆုတခုပေါ့လေအဲ့ဒါကျွန်တော်တို့အခုရတယ်အဲဒီအမျိုးသားညညရေးအစိုးရကျန်းမာရေးဝန်ကြီးဌာနအနေနဲ့ကျွန်တော်တို့ရတာပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့တကယ်တော့စကိုင်းတို့မခွေးတို့ဒီတော်လိုင်းရေးကာလအတွင်းမှာကျန်းမာရေးကောင်ထယ်ဖော်ခဲ့တဲ့ဟာတွေနဲ့ပတ်သက်ပြီးတော့သူတို့ပေးတယ်စုပါပဲဆိုတော့အဲ့ဒါကလည်းကျွန်တော်တော့ one of the data ဟို recognition ပေါ့နော်ကျွန်တော်တို့အတိအမှတ်ပြုခြင်းလို့ကျွန်တော်တော့ဟိုဒါကိုယူဆပါတယ
်ပြည်တွင်းဆက်ဆက်သတင်းတွေပြီးပါတော့အမေရိကန်သတင်းတွေကိုတင်ပြကြပါမယ်နိုဝင်ဘာမေကန်တပ်ရရွေးကောက်ပွဲမှာနာမည်ကျော် pop ဆိုတော့ Taylor Swift လို့အမှုပညာရှင်တွေနဲ့နာမည်ကျော်နဘန်းသမားဟောင်း Hulk Hogan တို့နာမည်ကြီးသူတွေရဲ့ထောက်ခံမှုတွေကတကယ်ပဲရွေးကောက်ပွဲရက်လက်ပေါ်သိရမှုရှိပါမလားဆိုတာကတော့ခံမှန်းဖို့ခင်ဗျာပါတယ် VOA သတင်းတော် Veronica Belderus Iglesias သတင်းပေးပို့ထားတာကိုကိုသိမ့်ထပ်ပြီးတော့ပြောပြပါလိမ့်မယ
်အမေရိကန်ပြည်တော်စုကထိတ်တဲနာမည်ကြီး pop ဆိုတော့ Taylor Swift ရဲ့ဒေဂီတာကိုလူတွေအားပေးကြသလိုပဲတပ္ပရရွေးကောက်ပွဲသူပ္ပရကိုထောက်ခံတယ်ဆိုတဲ့ကြေညာချက်ကိုလည်းသူပြိတ္တအများစုကချိုးဆိုခဲ့ကြပါတယ်သူတပ္ပရကမ်မလာဟဲရစ်ကိုနောင်တက်လာမယ့်တပ္ပရအဖြစ်ထောက်ခံတဲ့အကြောင်းစက်တင်ဘာလ10ရက်နေ့က Instagram မှာ Taylor Swift ကကြေညာခဲ့တာပါကမ်မလာဟဲရစ်ကတည်ငြိမ်ပြီးမွေးရပါရည်ချင်းရှိတဲ့ခေါင်းဆောင်တစ်ယောက်လို့သူကသုံးသုံးသွားပါတယ် Taylor Swift ရဲ့ပေးတဲ့ Justin Ga ဟာ Wisconsin ပြည်နယ် Merkel တက္ကသိုလ်က Democrat အဖွဲ့ခေါင်းဆောင်တစ်ယောက်ပါဒီပြည်နယ်ဟာရွေးကောက်ပွဲရလဒ်အပြောင်းလဲဖြစ်နိုင်ခြေပြည်နယ်ဖြစ်ပြီးလူငယ်မဲဆန္ဒရှင်အများစုရှိတဲ့နေရာပါ Justin Gar ကတီလာဆစ်ဖြစ်ဆုံးမချက်ကိုကြိုးစားပါတယ
် I don't think it's necessarily going to change
ဒီလိုဖြစ်လို့မဲဆန္ဒရှင်တွေရဲ့စိတ်ပြောင်းသွားမယ်ဆိုတာမျိုးတော့မဟုတ်ပါဘူးဒါပေမဲ့လည်းလူငယ်မဲဆန္ဒရှင်တွေကိုစီးယုံတိမ်သွေးနိုင်လာမယ်မဲထွက်ပေးဖို့စော်အောင်းနိုင်မယ်ဒီမိုကရက်ကိုမဲပေးဖို့တိုက်တွန်းလာနိုင်ပါတယ်
နာမည်ကျော်ဝါဟင်းဂီတပညာရှင် Bruce Springsteen ကတော့မတူညီတဲ့အခြေအနေကလူမျိုးပေါင်းစုံကိုစုစည်းနိုင်တဲ့ခေါင်းဆောင်တွေဆိုပြီးလူမှုကွန်ရက်မှာဗီဒီယိုကတစ်ဆင့် Democrat Party ကိုသူထောက်ခံတဲ့အကြောင်းပြောဆိုပါတယ
် Kamala Harris and Tim Walz are committed
Kamala Harris နဲ့ Tim Walz တို့ကလူတန်းစားမရွေးဘာသာမရွေးနိုင်ငံရေးအမြင်လိမ့်ပိုင်းဆိုင်ရာသတ်မှတ်ချက်ဘလို့ပဲကွက်ကွက်တလေးတစားနဲ့အားလုံးကိုတပေါင်းတစည်းနဲ့စုစည်းနိုင်ဖို့မျှော်မှန်းချက်အခိုင်အမာထားပါတယ်
conservative ရှေးဦးဇွဲတွေဘက်ကထင်ပေါ်ကျော်ကြားတဲ့သူတွေလည်းသူတို့ရဲ့နိုင်ငံရေးယက်တီချက်ကိုထုတ်ဖော်ပြောလာကြပါတယ်ဇူလိုင်လ Republican နိုင်ငံလုံးဆိုင်ရာညီလာခံမှာနာမည်ကျော်နှစ်ပန်းသမားဟောင်း Hulk Hogan ကသူ့ရဲ့အင်ဂျီကိုဆုပ်ဖြတ်ပြီးသမ္မတ Donald Trump ကိုထောက်ခံတဲ့အကြောင်းကြေညာခဲ့ပါတယ
် Trump Armenia
Trump ကိုထောက်ခံတဲ့ Trump Armenia တွေစုစည်းကြညီကိုတွေနောက်တစ်ကြိမ်ပြန်ပြီးတော့အုပ်ချုပ်ကြပါစို့ American ပြည်တော်စုကြီးကိုကြီးမြတ်တဲ့နိုင်ငံဖြစ်အောင်ပြန်လုပ်ကြပါစို့
country ကျေလက်ဂီတဆိုတော့ Kid Rock ကလည်း Republican မျိုးသားညီလာခံမှာတယောက်ထော်ပြခဲ့သူပါ Donald Trump ကိုသမ္မတအဖြစ်ထောက်ခံတဲ့အကြောင်းကြေညာတော့ပါလေ
Donald Trump ကိုဖျားသခင်ကောင်းကြီးပေးပါစေ America ကိုဖျားသခင်ကောင်းကြီးပေးပါစေ
ဒီလိုနာမည်ကြီးတဲ့သူတွေ Taylor Swift လိုလူတွေထောက်ခံတဲ့အတွက်မဲပေးကိုလာဆောင်စဲတဲ့နေရာတွေမှာလူတွေထောင်ပေါင်းချီပြီးတော့စုဝေးရောက်လာနိုင်ပါတယ်တိုင်းမဲ့လူတွေစိတ်ဝင်စားမှုများလာတာကလူပနေောက်တကယ်မဲပေးပေးဆိုတာကိုတော့အတိအကျခံမှန်းရခဲ့တဲ့အကြောင်းဟမ်လင်တက္ကသိုလ်ကနိုင်ငံရေးသိပ္ပံဗမာကဒေးဗစ်ရှော့လက်စ်ကပြောပါတယ
် The critical question is going to be is it voter registration
ဒီကမေးခွန်းတစ်ခုကမဲပေးဖို့မှတ်ပုံတင်တာကအရေးကြီးတယ်ဆိုပေမဲ့ဒီလိုမှတ်ပုံတင်ထားတဲ့လူတွေကတကယ်ပဲရွေးကောက်ပွဲမှာထွက်ပြီးမဲပေးကြသလားဆိုတာပါ
ရှိခိုးဘွေကျင်းပကိုအချိန်နီးကပ်လာတဲ့အချိန်နောက်ဆုံးကပ်ပြီးတော့နာမည်ကြီးအမှုပညာရှင်တွေထောက်ခံတာကပို့ပြီးတော့တောင်မှရှိခိုးဘွေရလက်ကိုပြောင်းလဲအောင်လုပ်ဖို့မလွယ်ဘူးလို့ဒေးဗစ်ရှော်လက်စ်ကသုံးသပ်ပါတယ
် Since Joe Biden exited and Kamala Harris came in we're looking at small little shifts in public opinion
Joe Biden ထွက်သွားပြီး Kamala Harris ဝင်လာပြီးဆိုတာနဲ့လူတွေရဲ့အမြင်နည်းနည်းပြောင်းသွားတာမျိုးတော့ဖြစ်မလားကျွန်တော်တို့လေးလာနေခဲ့ပါတယ်ဒါပေမဲ့လူတွေအားလုံးကသူတို့ဘာကိုမဲပေးမယ်ဆိုတာဆုံးဖြတ်ချက်ချပြီးသားပါ
တကယ်ကြီးကျွမ်းကျင်သူတွေကတော့ဘလိုပဲဖြစ်ဖြစ်နာမည်ကျော်ထင်ရှားတဲ့အမှုပညာရှင်တွေကိုလူတွေတကယ်ပဲချိန်နေတဲ့ဆိုရင်ဘသူ့ကိုမဲပေးမယ်မဆုံးမဲ့ရသေးတဲ့သူတွေနိုဝင်ဘာ5ရက်ရွေးကောက်ပွဲမှာမဲလာထည့်အောင်တော့စီယုံသိမ့်သွင်းနိုင်လိမ့်မယ်လို့ရှုမြင်ထားကြကြောင်းပါခင်ဗျာ
ရွေးကောက်ပွဲမဲဆွဲစီယုံရေးတွေမှာဝင်ရောက်အရေးခံသူတွေကလူလူရဲ့အမြင်သဘောထားကိုတိုက်တာအကဲဖြတ်နိုင်ဖို့သိအရေးကြီးတာပါစစ်တမ်းကောက်ယူရဲဆိုတာမက်ဆန္နာရှင်တွေတဲကတချို့ရဲ့သဘောထားကိုစုဆောင်းနမူနာယူတာဖြစ်ပါတယ်။သူမှလည်းချိုးအင်းချက်တော်ရှိပါတယ်။လူလူသဘောထားစစ်တမ်းကောက်ယူမှုနဲ့ပတ်သက်ပြီး VOA ပုံပြရုပ်သံကိုကိုဝင်းခမောင်ကတင်ပြထားပါတယ
်။မက်ဆန္စီယုံရဲ့ကာလမှာဘသူကရှေ့ရောက်ပြီးဘသူကနောက်မှာကျန်ခဲ့လဲပြောမယ်ဆိုရင်လူလူသဘောထားအမြင်ကိုပြောရတာပါ။လူတွေကိုစီစစ်ရွေးချယ်အကောင်းဆုံးကတော့မက်ဆန္နာရှင်တရက်လုံးသဘောထားကိုခြုံငုံထည့်ရစေမယ်လူအုပ်စုတွေစီကသဘောထားကိုစနစ်တကျမေးမြန်းကောက်ယူတာဖြစ်ပါတယ်။အခုခေတ်မှာတော့သဘောထားစစ်တမ်းကောက်တဲ့အဖွဲ့တွေရာပေါင်းများစွာရှိပြီးတချို့ကတည်င်းဌာနတွေနဲ့ပေါင်းပြီးအများအမြင်ကိုစစ်တမ်းကောက်တချို့ကတော့ပါတီဒါမှမဟုတ်ပါတီတွေရှင်ပြိုင်သူတွေအတွက်သဘောထားစစ်တမ်းကောက်ယူပါတယ်။တစ်ဖွဲ့နဲ့တစ်ဖွဲ့လောက်ကင်ပုံကွဲနိုင်ပေမဲ့အားလုံးကအခြေခံကြတဲ့ကိစ္စတခုကိုပဲလောက်ကြတာတူပါတယ်။နမူနာမေးခွန်းတွေဖန်တီးပြီးလိုက်မေးအဖြေတွေကိုမှတ်တမ်းယူဖြစ်ပါတယ်။ဘသူ့ကိုမဲပေးမှလဲဆိုတဲ့အလွယ်ဆုံးမေးခွန်းကအစသွဲဝိုက်တဲ့မေးခွန်းတွေဖြစ်တဲ့စီးပွားရေးနဲ့ပတ်သက်ပြီးဘသူ့ကိုယုံလဲဆိုတဲ့မေးခွန်းမျိုးတွေဘယ်ကိုယ်စားလှယ်နဲ့ဘီယာတူတူတောက်ချင်လဲဆိုတာအဆုံးအောင်ပါပါတယ်။ခေတ်သစ်သဘောထားစစ်တမ်းကောက်ယူမှုမှာအစောဆုံးတစ်ခုက1824ရွေးကောက်ပွဲအတွက်သတင်းစာတွေစုပြီးလုပ်ခဲ့ကြတဲ့စစ်တမ်းဖြစ်ပါတယ်။အဲဒီနောက်ဆယ်စုနှစ်တွေတော်တော်ကြာတဲ့အထိ Literary Digest Magazine ကသမရရွေးကောက်ပွဲသဘောထားစစ်တမ်းကောက်တာကိုမူပိုင်ချုပ်ကိုင်ထားခဲ့ပါတယ်။မေးခွန်းတွေကိုတန်းနဲ့ချီတဲ့ပီရစီပို့ရလာတဲ့အဖြေကိုဇရားဆွဲထည့်ပါတယ်။ဒါပေမဲ့လူလူမြင်ကိုတိုင်းထားတဲ့အတတ်ပညာက1935ခုနှစ်အထိသိပ္ပံနည်းကြစနစ်ကျလှုပ်ဆောင်တာမျိုးမရှိသေးပါဘူး။1935မှာမှ George Gallup ဆိုသူကအများပြည်သူအမြင်စမ်းသပ်မှု American သိပ္ပံ American Institute of Public Opinion အဖွဲ့အခုက Gallup Institute လို့တည်ကြတဲ့အဖွဲ့ကိုထူထောင်လိုက်တာပါ။လူ9000ကိုပဲသူကမေးမြန်းပြီး1936ရွေးကောက်ပွဲမှာ Franklin Roosevelt နိုင်ရမယ်လို့ခန့်မှန်းခဲ့ပါတယ်။ Literary Digest ကလူ2000ကိုမေးခဲ့ပြီးအဖြေမထုတ်ပေးနိုင်ခဲ့ပါဘူး။ Gallup ကခန့်မှန်းချက်ထုတ်တာဟာလူဘယ်နှယောက်မေးလဲဆိုတာနဲ့ပဲမဆိုင်ပါဘူး။နမူနာမေးဖို့ရွေးတဲ့နေရာမှာလည်းတကယ်လက်တွေ့ကိုထင်ဟပ်ပေးနိုင်မဲ့သူတွေကိုရွေးချယ်ဖို့လိုတယ်ဆိုတာသိရှိခဲ့ပါတယ်။ဒါအတိတ်လွယ်တဲ့အလုပ်တော့မဟုတ်ပါဘူး။ပထမပြဿနာကပြန်မဖြေတဲ့သူတွေကိုမေးမိလို့ထွက်လာတဲ့အဖြစ်မမှန်တာဖြစ်ပါတယ်။ရလက်ကပြန်ဖြေတဲ့သူတွေရဲ့သဘောထားပဲဖြစ်နေတာပါ။ဥပမာစားလိုက်ကတစ်စက်လူကိုယ်တိုင်နဲ့တယ်လီဖုန်းဖုန်းဆက်မိတာတွေကအဖြစ်တော်တော်ကွာစေနိုင်တာပါ။နေဘက်ကမဲဆန္ဒရှင်တွေဆိုရင်မျိုးကလူတွေလောက်ဖုန်းမဖြေသလိုစင်းရတဲ့သူထက်ချမ်းသာတဲ့သူစီမှာဖုန်းရှိနိုင်ပါတယ်။အခုသဘောထားစစ်တမ်းကောက်တာတွေကအွန်လိုင်းကပိုများလာလို့တခါတလေအသက်ကြီးပိုင်းမဲဆန္ဒရှင်တွေရဲ့ဆန္ဒကျန်သွားတာမျိုးရှိတတ်ပါတယ်။အဲ့ဒီခါမျိုးမှာဆိုရင်စစ်တမ်းကောက်ယူသူကရလက်အနည်းဆက်ဆုံးအမှန်ထွက်ဖို့ဝေကင်းအလေးပေးဖက်ပေါင်းနီလန်းဆိုတဲ့အများသုံးနည်းကိုသုံးဖို့လိုပါတယ်။မိကုမှာဘလို့အသုံးနှုံးနဲ့ရေးသားထားလဲဆိုတာကလည်းဒီစစ်တမ်းကိုဖြေဆို့မဆို့ဆိုတာမှအထူးအရေးပါတာတွေ့ရပါတယ်။ဒါပေမဲ့အကောင်းဆုံးပြင်ဆင်ထားတဲ့နီလန်းတွေနဲ့တောင်မှအထူးထူးခြားခြားထဖြစ်တာမျိုးကိုတားဆီးနိုင်ဖို့မဖြစ်နိုင်ပါဘူး။2016ခုနှစ်မှာစစ်တမ်းအချက်လက်အများစုကဒေါ်နယ်ထရန့်ရှုံးမဲကြီးပြောနေတာပါ။အဲ့တော့ကဘာဖြစ်ခဲ့တယ်လဲဆိုရင်ဘသူ့ကိုထောက်ခံလဲဆိုတာကြိုမပြောတဲ့တချို့မဲဆန္ဒရှင်တွေကဒေါ်နယ်ထရန့်ကိုကြိတ်ထောက်ခံနေပြီးသဘောထားအမှန်ကိုမပြောလို့ပဲဖြစ်ပါတယ်တချို့တွေကတော့ပိုရှင်းပါတယ်သဘောထားစစ်တမ်းဆိုတာအချိန်လေးတစ်ဖြက်ရဲ့သဘောထားထင်ဟမှုပဲဖြစ်ပါတယ်တစ်ခါတလေတစ်စုံတစ်ခုကြောင့်လူတို့ရဲ့ခံစားချက်ပြောင်းလဲကုန်တယ်ဆိုရင်သဘောထားစစ်တမ်းကောက်ယူထားတာချက်ချင်းပဲအကျုံးမဝင်တော့တာမျိုးဖြစ်သွားနိုင်ပါတယ်
VOA American တိုင်းရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။
Radio season ago line to me da tole mu phin jo ru yau tan line ne jamaro view myanmar wine internet sa myin na na lu mu kwe ye sa myin na re phit de youtube ne facebook sa myin na re ma le na sin chi shu nai ma le line to me da ne phan yu na sin chin ne swin naw view radio nya wine season go radio ne phan yu na sin nai na ma ni sin view myanmar nya chen radio season go nya 9 nai ga ni 10 nai thi line to me da 32 kilohertz 9303 nya ne 9383 nya line to me da 51 kilohertz 9885 ro phin sin ni tin ngri ri ma that to line lat me da 190 kilohertz 1505 ro ga ni thau lwin pin ni ba yi ဒီ season ကိုပြန်နှားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါ။ online chat တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ video ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့တင်ဆက်တွေကို video ကတင်ဆက်ပေးနေပါတယ်။
ခုတော့ bus in season တွေတင်ဆက်ပါတော့မယ်။မကြာခင်ကပြီးဆုံးသွားတဲ့ Vietnam ASEAN ထိပ်သီးဆွေးနွေးပွဲမြန်မာပြည်နာအတွက်ရခင်မူ၅ချက်ကိုပဲဆက်လက်ခံရွှဲဖို့ချမှတ်သွားခဲ့ပါတယ်။ဒီ ASEAN ထိပ်သီးတွေနဲ့ဆွေးနွေးဘက်ခေါင်းဆောင်များတွေ့ဆုံမှုကမျှော်လင့်နိုင်စရာတစ်စုံတစ်ရာပေါ်ထွက်ခဲ့ပါသလား။အခုတစ်ပတ်အဒီနာနဲ့ဆွေးနွေးကမှမတ်မြတ်စင်အောင်ကဥကျော်စံတာကိုမင်းများဆွေးနွေးထားပါတယ်။
မင်္ဂလာပါဦးကျော်စံသားရှင်
မင်္ဂလာပါဗျာ
ဒီအောက်တိုဘာ6ရက်ကနေပြီးတော့17ရက်ထိကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးပွဲကဘာတွေထူးခြားပါသလဲအထူးသဖြင့်မြမအရေးပေါ့ဘာထူးခြားပါလဲ
မြမအရေးထူးခြားချက်ကိုမပြောခင်အာဆီယံအစည်းအဝေးဒီတရင်ထူးခြားချက်ကတော့ပါဝင်လာတဲ့နိုင်ငံအကြီးအကဲရဲ့မျက်နှာသစ်တွေပေါ့လေလူသစ်တွေပါဝင်လာတာတွေ့ရတယ်ထိုင်းနိုင်ငံမှာဆိုလို့ရှိရင်ပီတွန်တန်ချင်းနဝတ်ဝင်ကြည့်ဖြစ်လာတဲ့သူရတက်လာတဲ့လာတူတော်ပဲစင်ကာပူနိုင်ငံမှာလော်ရန့်ဝေါငါသူနီယူဖြစ်လာတဲ့သူတက်လာတဲ့နောက်ဗီယက်နမ်မှာလည်းနိုင်ငံကောင်းဆောင်အပြောင်းလဲဖြစ်တယ်သမ္မတပြောင်းလဲတယ်ဒါပေမဲ့သမ္မတကိုယ်တိုင်မတက်ဖ ೇನೆ ဒါဝင်ကြည့်ကိုလွှတ်လိုက်တယ်နောက်သူကြရတဲ့ခါတော့အာရှအရေးကြီးဆုံးနိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားသမ္မတဝီဒိုလိုတက်မလာဘူးသူမှာအာနာလွှဲပြောင်းရမယ်ကိစ္စရှိနေလို့ဆိုပြီးတော့ဒုတိယသမ္မတကိုလွှတ်လိုက်တယ်နောက်ဆွေးနွေးပွဲနိုင်ငံတွေအထက်မှာဆွေးနွေးပွဲဂျပန်ဝင်ကြည့်အစ်ဖြစ်လာတယ်နောက်မတက်တာတကယ်ကအမေရိကန်သမ္မတဂျိုးဘိုင်ဒန်မတက်ပါဘူးဒီမှာရွေးကောက်ပွဲနီးတဲ့ကာလဆိုတော့သူကမတက်ဖက်နေရတာကတော့ခေါင်းဆောင်မိုင်းအပြောင်းလဲပြီပေါ့လေအဲ့မှာအစီအမတက်ရောက်တဲ့ကိုယ်စားလှယ်ပြောင်းလဲဖြစ်ပါတယ်မြမအေးနဲ့ပတ်သက်လို့ဘာထူးခြားသလဲဆိုတော့မြမအေးမှာသူတို့အဓိကကတော့အာဆီယံမူငါချက်ကိုပဲဆက်လက်ပြီးတော့ကင်ဆယ်ထားပါတယ်အဲ့အာဆီယံမူငါချက်အပြင်ပဋိပက္ခကိုချက်ချင်းအများဆုံးရဆိုင်ကြဖို့ဆိုတာမျိုးပြောရရတော့သံတရားရှိကြကစစ်ကောင်စီကအဲစစ်ကိုရဆိုင်ဖို့ဆိုတာကိုလက်ခံနိုင်ဘဲမရှိဘူးဆိုတော့သံတရားအကြီးကြီးရှိနေကြပါတယ်အာရှနိုင်ငံတွေမှာဆိုတော့မူငါချက်ကတော့သူဆက်လက်ကင်ဆယ်မယ်လို့ပြောတယ်ဒါကိုပဲဖြစ်အောင်လုပ်ရမယ်ပြောတယ် Lawrence Wong စင်ကာပူဘူနီဂျိုကဆိုဟာဒါဟာအချိန်ယူရမယ်ဆိုတော့ဘလောက်အချိန်ယူရမလဲ3နှစ်ပြည်လို့ဒီမှာပြည်လည်းပဲဖို့ဖြစ်နေပြီလို့ပြောရမှာပဲလူပေါင်း18သန်းလောက်ဒါနတ်သောနေဘဝပြနာခက်ခဲနဲ့အများကြီးကြုံနေရပြီဆိုတော့ကုလသမဂ္ဂတို့ကလည်းအထူးကြစင်းထုတ်ထားတယ်မဲ့သူကတော့အထင်ယူရမယ်စောင့်ရမယ်ပဲပြောနေစေဖြစ်ပါတယ်
အဲ့တော့ဒီမှာဒီမူငါချက်ရဲ့အာဏာချက်ကဘာဖြစ်ပါမလဲအဓိကခက်ခဲကဘာဖြစ်တာပါလဲ
မူငါချက်မှာတော့အာဏာချက်မရှိဘူးလို့ပြောမှာပါမူငါချက်ကိုမြန်မာနိုင်ငံမှာအာဏာသိမ်းပြီးလို့ပြဿနာဆက်ဖြစ်ကြတဲ့အာရှနိုင်ငံတွေကချက်မှတ်ခဲ့တယ်အဲ့မူငါချက်မှာပါတဲ့ဟာတွေကတော့ပဋိပက္ခရဲ့ဆေဖို့တပတ်နိုင်ဆွေးနွေးဖို့ဘဒုက္ခတွေကိုအကူအညီပေးဖို့ဘာညာအဲ့ဒါတွေဟာတကယ်အရေးကြီးပြီးထိကျတော့လည်းသူဆွေးနွေးနိုင်ကြတာဖြစ်ပါတယ်အဲ့မူငါချက်ဒီပင်လျင်အာဆီယံလိုနိုင်ငံအဖွဲ့အစည်းတစ်ခုအတွက်အောင်မြင်မြင်ချမှတ်နိုင်ခဲ့တဲ့သဘောတူညီချက်ဖြစ်ပါတယ်စစ်ကောင်စီကလည်းပဲအဲ့တော်တက်ပြီးတော့ကောင်းကြီးခဲ့တယ်ပြန်လာမှပဲသူကစိတ်ပြောင်းပြီးတော့မလုပ်တော့ဘူးဆိုပြီးတော့တန်ချရတာဖြစ်တယ်ဆိုတော့မူငါချက်မှာတော့ဘာမှအာဏာချက်မရှိဘူးလို့ပြောမှာဖြစ်ပါတယ်အဲ့ဒါကိုလုံနိုင်ရင်ကောက်တယ်ဒါပေမဲ့ခက်တာအကောင့်ထဲမှာပေါ်နိုင်တာဟာအာဏာချက်ပါပဲဘာကြောင့်အကောင့်ထဲမှာပေါ်နိုင်မှုလဲဆိုတော့တချို့ကပြောတယ်အဲ့မူငါချက်ကိုဖြစ်အောင်အင်အားဆုံးအကောင့်ထဲပို့ဖို့အာဆီယံမပြောနိုင်ကုလသမဂ္ဂအထွေထွေလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်လဲ binding force လို့ခေါ်တယ်အတင်းအကျပ်လုပ်ရမယ်ဆိုတာစေတက်ခင်လို့မရပါဘူးဆိုတော့အဲ့မူငါချက်မှာလည်းသူတို့အဲ့လုံနိုင်ချက်မရှိပါဘူးအာဆီယံမှာလည်းပဲသူတို့ consensus အလုံးစုံဘော့ဒ်ညာလောက်ရမယ်ဆိုတာဖြစ်တယ်။ဒါအပြင်နိုင်ငံတစ်ခုရဲ့အဖွဲ့ဝင်နိုင်ငံပြည်တွင်းရေးကိုဝင်မဆွဲရဘူးဆိုတာလည်းရှိပြန်တယ်သူဆိုတာအဲ့ဒီအကန့်အသတ်တွေကရှိနေ ASEAN နိုင်ငံအားလုံးကဒီမိုကရေစီနိုင်ငံမဟုတ်ဘူးတေဥဆမိုင်းနိုင်ငံဘရူနိုင်လိုဟာလည်းပါတယ်အဲဒီကွန်မြူနီနိုင်ငံလည်းပါတယ်ဆိုတော့သူတို့ရဲ့နိုင်ငံတစ်ခုချင်းသာဝင်ဆွဲကြစမ်းဆိုရင်ဒီမိုကရေစီပြုပြင်ရေးအတွက်အားလုံးဝင်ဆွဲရမယ့်သဘောဖြစ်နေဘယ်လိုမှလက်ခံနိုင်မှာမဟုတ်တော့အဲဒီဟာ ASEAN ရဲ့ဘောင်ထဲမှာအကန့်အသတ်တွေရှိနေဆိုတော့အဓိကအားနည်းချက်ဖြစ်ပါတယ်အဲဒီတော့သူတို့နှိမ့်နိုင်ပြီးတော့သာလျှင်ဆောင်ရွက်ရမယ့်သဘောဖြစ်ပါတယ်
အဲ့ဒီမှာဒီဆွေးနွေးပွဲမှာပေါ့ဒီတခြားဟိုဆွေးနွေးပွဲနိုင်ငံတွေသူတို့ရဲ့သဘောထားရောဘယ်လိုရှိပါလဲတစုံတရာအားတက်ဆရာရှိပါလားမြန်မာနိုင်ငံအတွက
်အာဆီယံရဲ့ဆွေးနွေးပွဲ dialogue partner ခေါ်တဲ့ဆွေးနွေးပွဲနိုင်ငံတွေထဲမှာအရေးကြီးဆုံးတရုတ်ပါပဲမြန်မာအရင်နဲ့ပတ်သက်လို့အထူးသဖြင့်ပေါ့လေဆိုတော့တရုတ်ကတော့တရုတ်ကဘာပြောလဲဆိုတော့အာဆီယံမူငါချက်ကိုလက်ခံတယ်အာဆီယံဆက်လုပ်ပါအာဆီယံဆက်လုပ်ပါပြောတယ်ဒါပေမဲ့တစ်ချိန်တည်းမှာသူကတော့မြန်မာနိုင်ငံတွင်းမှာအကုန်လုံးသူကပဲဝင်ချယ်လေပြီးတော့ရွေးကောက်ပွဲလုပ်ဖို့ဘာညာဆိုတာသူကအားပေးနေဆိုတော့ကျွန်တော်စဉ်းစားမိတယ်တရုတ်ကအာဆီယံကိုဆက်လက်ပြီးအားပေးနေတာမူငါချက်ရှေ့မတွန်းနိုင်တော့အာဆက်လုပ်ပါစေဆိုပြီးတော့သူကအေးဆေးလွှတ်ထားတယ်ပြီးတော့သူလုံးချင်တာကိုသူပြည်သူဟန်နဲ့ဝင်လို့တဲ့သဘောများလားအဲ့လိုလိုယူဆရပေါ့လေတကယ်တော့အာဆီယံကမတွန်းနိုင်ဘူးဆိုတော့သူသိတယ်သိရတဲ့ဟာဒါပဲဆက်လုပ်ဆိုတော့ဒီဝေးနိုင်ငံတွေကပြောနေတာထားတော့တရုတ်ကအကြောင်းသိရပဲဒီဟာနဲ့လုံးလို့မရဘူးဆိုတာဒါပေမဲ့သူကလည်းအဲ့ဒါကိုတိုက်တော်မတော့သူလူချင်းနဲ့လမ်းကြောင်းနဲ့သူကစစ်ကောင်စီကလည်းအသီးမှပြုပြီးတော့ဒါကဲလောလောဆယ်မှာမင်းတို့အစီပြောင်းလို့ကြရွေးကောက်ပွဲလုပ်ကြဆိုတော့သူကပဲအပေးတိုက်တော်နေဆိုတော့တရုတ်ရဲ့သဘောထားဟာအဲ့လိုဖြစ်မယ်လို့ထင်တယ်ဆိုတော့အဓိကဒီရွေးကောက်ပွဲကိစ္စကိုကန့်ကွက်တာကလည်းအာဆီယံဘက်ကလည်းကန့်ကွက်တာကိုတော့မတွေးရပါဘူးအာဆီယံဘက်ကကန့်ကွက်တာကိုမတွေးရတာကတော့အာဆီယံကတော့တိုင်းသာလက်နက်ကင်အင်အားစုတွေကိုမျက်ကွက်ရတယ်သူကသူတို့နဲ့လည်းထိတွေ့နေတာကိုဆိုတော့အဲ့ဒါကြောင့်သူတို့စောင့်ကြည့်နေနေတူပါတယ်တကယ်လို့အဆင်ပြေသွားတဲ့အခါတော့ဘယ်လိုဖြစ်လာမလဲမသိဘူးနောက်နိုင်ငံကတော့အိန္ဒိယကတော့ဒီဒွါရီရဲ့လက်ခံအကုန်လုံးဘက်ပေါင်းစုံပါဝင်ဖို့ပြောတယ်အဲ့ဒီဘက်ဆွေးနွေးပွဲနိုင်ငံတွေသဘောထားတော့ဆိုတော့အမေရိကန်ကတော့ကန့်ကွက်တယ်ပေါ့လေအဓိကအဖြစ်ကတော့အဲ့ဒါပါပဲတရုတ်ပြည်နယ်မှာအ
ဲ့ဒီဆွေးနွေးပွဲမှာမြမအရေးပြင်ပေါ့တခြားဒီအရေးကိစ္စတွေမှာလေးထားမယ့်အချက်တရားရောဘာတွေရှိပါလဲ
အရေးကြီးဆုံးအချက်ကတော့တောင်တရုတ်ပင်လယ်ကိစ္စပါပဲသိခက်ခဲပါတယ်ဒီမှာအပြင်းထန်ပဋိပက္ခဖြစ်ပါတယ်သူတို့ဆွေးနွေးလို့အဆင်မပြေပါဘူးတောင်တရုတ်ပင်လယ်မှာဒီ code of conduct ခေါ်တဲ့သူမူကျင်းကြံမယ်လိုက်နိုင်မယ်အပြုမူအဲ့ဒီကြောက်တော့မသိကြည့်လို့မရဘူးအဲ့ဒီကိစ္စကတရားနဲ့တရားဒီရုပ်တရက်မမျော်လင့်မနဲ့ထိတိုက်တွေးပြီးတော့ပောက်ကွဲသွားနိုင်တာတို့နောက်ပြီးတော့နောက်လွယ်မှုလွယ်မှားပြီးတော့ misunderstanding ရကထိတိုက်ထိမှန်မြတ်ဖြစ်မှာတို့အဲ့ဒီကိစ္စတို့လည်းလောက်တာတော့မှအဆင်မပြေနိုင်ပါဘူးအခုအထူးသဖြင့်ဆိုလျင်ဖိလစ်ပိုင်ဘာဆိုရင်မတခနာသူနေစားမှာဖြစ်နေရတွေးရပါတယ်ဆိုတော့ဒါလည်းပဲတရုတ်ကအဓိကအဖြစ်သူကတောင်တရုတ်ပင်လယ်တစ်ခုလုံးကိုသူတို့ပိုင်တယ်ဆိုပြီးတော့ပြောနေတာကအဓိကအတားဖြစ်နေပါလေဆိုတော့တကယ်ကြမှာနှီးလို့မရပါဘူးသူတို့နှီးတဲ့နေရာမှာအများကြီးအခက်အခဲတွေ့ရပါတယ်တောင်တရုတ်ပင်လယ်ကိစ္စကတော့ဒါရှည်သွားမဲ့ကိစ္စပဲဒီဟာကုလသမဂ္ဂကလည်းပဲဘာမှတတ်နိုင်ဘူးနောက်အရေးကြီးတဲ့ကိစ္စတစ်ခုကယူကရိန်းကိုလည်းအာရုရှားကဆာဂီလာဘရော့ကတက်တဲ့နိုင်ငံကြီးဝန်ကြီးသူနဲ့လည်းပဲထိတိုက်တွေးကြတယ်ဘယ်လိုမှညင်လို့မရဘူးတကယ်ဆိုအပြင်းထန်ပဲသူကပြင်းထန်မှဖြစ်ပါတယ်တကယ်ဆိုညီလို့မရပါဘူးအဲ့ဒါလည်းပဲသူနဲ့ဘလင်ကင်အမေရိကန်နိုင်ငံရဲ့ဝင်တဲ့အိမ်မှာမျောလုံးတက်ကြတယ်ဒါပေမဲ့သူတို့မတွေ့ကြဘူးသို့တော်ဆာဂေးလိုက်ဘရော့မင်းကောင်းပြောနေတဲ့ဟာကိုတော့ဘလင်ကင်နားထောင်တယ်သတင်းထောက်တွေပြောတယ်ငါကနားထောင်မယ်တဲ့ it is better to hear each other တယောက်တယောက်ဘာပြောတယ်ဆိုတော့ကြားတာကတော့ကောင်းတယ်ဆိုလို့သူတက်နားထောင်တာရှိတယ်ဒါပဲရှိတယ်သူတို့သဘောတူညီမှုကတော့လုံးဝမရကြပါဘူး။ Now Israel Gaza ကိစ္စကတော့သူတို့ကစိတ်တော်ပေါ်တွင်မရှိပါဘူး။ဘာကြောင့်လဲဆိုတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေထဲမှာ Israel ကိုအသီးမှမပြုတဲ့နိုင်ငံတွေရှိပါတယ်။မလေးရှားတို့ကကြောက်တယ်။အဲဒီတော့အဲဒီကောင်ကစိတ်ထစ်ထဲဝင်ဆွေးနွေးကြတာမတွေ့ပါဘူးဆိုတော့တခြားကိစ္စတွေလည်းပဲအောင်မြင်တယ်လို့ပြောလို့မရပါဘူး။စစ်တိုးတယ်ဆိုတော့သူတို့ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့အာဆီယံပြည်သားဖွံ့ဖြိုးရေးရင်းနှီးမြှုပ်နှံမှုတွေတပူရပါလေ။သဘာဝအန္တရာယ်ကောက်ွယ်ဖို့ sustainable အတွန်းစီခိုင်မြဲတဲ့စီးပွားစတိတ်ကျတော့အဲ့ကိစ္စတွေမှာတော့သူတို့ကโอเคပဲအဆင်ပြေကြတာတွေ့ရပါတယ်ဒါပေမဲ့အဓိကပြဿနာတွေဖြစ်တဲ့အဲ့မြန်မာအရေးတောင်တရုတ်ပင်လယ်ယူကရိန်းလူကဘာအရေးယူမှာတော့သဘောထားကွဲပြီးတော့ဆုံးဖြတ်ချက်တော့မှအထိုင်တိုင်းမချထိုင်တဲ့အခြေအနေဖြစ်နေပါတယ
်အဲ့ဆိုရင်ဒီထိုင်းကဒီဇင်ဘာမှာကျင်းပမယ်ဆိုတော့ဒီမြန်မာအရေးဘက်ဆောင်ဆွေးနွေးပွဲရောဘာတွေမျှော်လင့်လို့ရပါမလဲ
အဲ့ဒါလည်းပဲထိုင်းကဘာကြောင့်အဲ့လိုလှုပ်ရှင်တယ်လဲ China ASEAN နိုင်ငံတွေထဲမှာသူ ASEAN ဘယ်လိုဆုံးဖြတ်ဆုံးဖြတ်သူကငါဟာအရေးကြီးဆုံးပဲဟုတ်တယ်ဟုတ်တယ်သူနဲ့နေဆိုင်ကတ်နေတာမြန်မာနိုင်ငံဖြစ်လိုက်ရင်သူအရင်ဆုံးခံရတာဆိုတော့ငါရဲ့သဘောထားဥစားပေးဖြစ်တယ်ဆိုတော့အများအားပြတယ်လို့ယူဆပါတယ်ကျွန်တော်ဆိုတော့သူက ASEAN လောက်လိုက်ပြန်သူကစီးရတစ်ခုလောက်တယ်အရင်ကလည်းလုပ်ဖို့ရလေသူကအဲ့ဆိုတော့အဲ့လိုစီးပွားပဲသူကလုပ်မှာပဲလုပ်ပြီးတော့ဆွေးနွေးမှာဖြစ်တယ်ဆိုပြီးတော့ပြောထားတယ်ဆိုတော့အဲ့ ASEAN နိုင်ငံတွေအလုံးကဖိတ်မလားအဲ့အစည်းအဝေးမှာဆိုတာတောင်ပါသုံးသပ်သူတွေကဖိတ်မယ်လို့တော့မျှော်လင့်နေကြတယ်လို့သာပြောတယ် ASEAN နိုင်ငံအလုံးကဖိတ်ချင်မှဖိတ်မှာဆိုတော့အိန္ဒိယကတော့အပြင်းထန်တိုက်တွန်းနေမူရီကတော့အဲ့အစည်းအဝေးကျရင်စစ်ကောင်စီကိုလည်းဖိတ်ပါနောက်ပြီးတော့တန်တဲ့အဖွဲ့ဘုံစုံကိုလည်းဖိတ်ပါလို့ပြောတယ်အဲ့ဒါလည်းဘလောက်လဲတွေးကြမလဲစစ်ကောင်စီကတော့လက်ခံမလာဘူးခင်ဗျားတို့လည်းဘက NGO နဲ့တိုင်းရင်းသားအဖွဲ့နဲ့လာပြီးဒီမှာလာတွေ့ဆိုတော့စစ်ကောင်စီကို၌ကရောလက်ခံမလားဆိုတာလည်းပဲရှိတယ်ဆိုတော့အဲ့ဒါလည်းပဲပြောတာပြောတာပေါ့လေအစိုးရစစ်တပ်လာတဲ့အတိုင်းအစိုးရကတော့သူတို့လုပ်မယ်စောစောကပြောလို့ပဲသူတို့နိုင်ငံသိအရေးကြီးတဲ့ဒီကိစ္စမှာအာဆီယံနိုင်ငံတွေထက်ငါတို့ပိုလုံတိုင်းဆိုတော့ပြဖို့လွတ်တယ်အဲ့ဒါကြောင့်လုတ်တယ်ဆိုတော့သိအလားလားတော့သိရှိတယ်လို့တော့မမျှော်လင့်နိုင်ဘူးလို့ထင်ပါတယ်အောင်မြင်ရတော့အကောင်းဆုံးပါပဲကျွန်တော်တို့ကတော့အပြည့်သဘောနဲ့ negative သူ့လုံးကမမြင်လို့ပါဘူးဘာမှမဆိုတွေ့တဲ့အောင်မြင်တော့ရင်အစီအမံတော့ကောင်းလာကြည့်ပါပဲဒါပေမဲ့ကောင်းလာနိုင်တဲ့အခြေအနေမရှိတာကိုတွေ့ရတာပြောတာပါအဲ
စစ်ကောင်စီကတော့ဒီပြောထားတဲ့အတိုင်းပဲရေကောက်ပွဲလမ်းကိုပဲဆက်လျှောက်မယ်လို့ပြောပါတယ်အဲဒီမှာအာဆီယံနိုင်ငံတွေပေါ့ဒီအဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားရောဒီပေါ်မှာလက်ခံပါလား
အခုလောလောဆယ်တော့အာဆီယံနိုင်ငံတွေထားတော့ပေါ်ပေါ်ထင်ထင်ရေကောက်တွေလှုပ်လို့တော့ပြောတာမတွေ့ဘူးတရုတ်ကပဲအဓိကပြောနေတာတွေ့တယ်ဆိုတော့အဓိကအာရှနိုင်ငံတွေကြည်တာကတော့သူတော်လှန်ရေးအဖွဲ့တွေပေါ့လေတိုင်းရင်းသား EAO တွေတော်လှန်ရေးအဖွဲ့တွေ NGO သူတို့ရဲ့သဘောထားကိုလည်းကြီးနေတူပါတယ်သူတို့ကဒီရွေးကောက်ပွဲကိုအခုခါမှာဘယ်သူမှလက်မခံနိုင်တဲ့သဘောမျိုးပြောနေရတယ်ဆိုတော့အဲ့ဒါကိုလည်းသူတို့ကြည့်မယ်တူတယ်အမေရိကန်ကလည်းဒီရွေးကောက်ပွဲကမဖြစ်နိုင်ဘူးလို့ပြောနေတယ်ဆိုတော့တရုတ်ကသာလူမျိုးပြောနေတာဆိုတော့ဒီရွေးကောက်ပွဲကိစ္စမှာခုနကနှစ်ချမ်းကွဲနေပြီတရုတ်ရဲ့သဘောထားနဲ့ဒီတိုင်းရင်းသားအင်အားစုတွေရော NUG နောက်ထပ်ပြင်ပအင်အားစုအမေရိကန်အဲ့လိုလည်းဖြစ်နေဆိုတော့အာဆီယံနိုင်ငံတွေကတော့ဒီကိစ္စမှလည်းဇဝေဇဝါပဲသူတို့ကတော့စောင့်ကြည့်နေမဲ့သဘောရှိပါတယ်ဆိုတော့ဘယ်ဘက်ကိုလာရမလဲစိတ်ထဲမှာတော့ထင်တယ်ကျွန်တော်ပမာမြန်မာနိုင်ငံကပြည်လဲမှုရသွားရင်ဘယ်သူတက်တဲ့အေဂျင်တန်ဖြစ်ရင်ပြီးတာပဲဆိုတဲ့သဘောကတော့အာဆီယံစိတ်ထဲမှာအမှန်တကယ်ရှိမှာပဲကောက်ကိုက်တဲ့ပြဿနာသူတို့ကသက်သာသွားမယ်ကောက်ကိုက်သက်သာသွားမယ်ဒါဆိုကျန်တဲ့နိုင်ငံတွေကလည်းအစည်းအဝေးအခြေအနေတွေအဲ့လိုဖြစ်နေကြဆိုတော့သူတို့သိကြမဆိုင်ဘူးဘယ်ဆွတ်တက်တယ်ဆိုတော့ညဉ့်ညံဘုရားသူတို့ကလူချင်းမှာဖြစ်တယ်ဆိုတော့တစ်ဖက်ကအောင်မြင်သွားရင်တကယ်လို့တရုတ်ကလုတ်တဲ့ချင်းရွေးကောက်ပွဲကိစ္စဟာဖြစ်မြောက်သွားပြီဆိုကြပါစို့ဥပမာအဖြစ်အဲ့လိုဖြစ်ခဲ့ရင်တော့အာဆီယံကလည်းပဲအသီးမှတ်ပြုပြီးတော့နောက်တက်လာတဲ့အစိုးရပဲပုံစံဖြစ်ဖြစ်သူတို့လက်ခံဆက်ဆံနိုင်မယ်လို့ယူဆပါတယ်ကျွန်တော်ကတော့ဒါကောင်းတယ်မကောင်းလဲဆိုတော့ကျွန်တော်လည်းကြိုးပြောရခက်ပါတယ်သို့တော်လည်းပဲပြည်သူလူထုကဘယ်လောက်လက်ခံမှာလဲတော်လိုင်းရအစိုးရကတော့လည်းမကောင်းဆိုရှင်းနေတယ်ဆိုတော့အမေရိကန်ပါဝင်အနောက်နိုင်ငံတွေကရောဘယ်လောက်အသီးမှတ်ပြုကြမလဲဆိုတာကတော့ဒီပြပြောလို့မရသေးပါဘူးနော်
။ဟုတ်ကဲ့ပါဦးကျော်စင်သာရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်
။ကျေးပါတယ
်။အခုလို့ Baby Boomer Editor နဲ့တွေ့ပြီးတဲ့အခါမှာ Gen C နဲ့တွေ့ကြအောင်ပါ။ Engineer တယောက်ဖြစ်ဖို့ကြောင်းတက်နေရင်းကနေ Vlog တွေကိုဖန်တီးတဲ့သူတယောက်ဖြစ်ချင်းခဲ့တဲ့အတွက် Engineer တယောက်ဖြစ်လာမဲ့ဘောကိုဆွလုပ်ခဲ့တယ်လို့ Zack Vlogs ကိုတင်ဆက်တဲ့ကိုသတ်ထက်ဖြူရှာမှပြောပါတယ်။အမေရိကန်နောက်ကိုရအောင်လိုက်ရင်အွန်လိုင်းပေါ်ကလုပ်ငန်းရတဲ့ဝင်ငွေ digital income နဲ့အောင်မြင်တဲ့ဘဝတစ်ခုကိုတိဆောက်သွားတဲ့ Zack Vlogs ကကိုတန်းထက်ဖြူလံကိုမခင်လေးကဆက်သွယ်စကားပြောထားပါတယ်
။ Hello Gen Z တို့တစ်ချင်ရောက်ပြန်ပြီနော်။ Gen Z တို့ရေဒီတစ်ပတ်တော့လေကိုယ်တိုင်အပြောင်းလဲတွေဖန်တီးပြီးတော့အောင်မြင်တဲ့လမ်းရှောက်နေတဲ့လူငယ်လေးတယောက်နဲ့ချိန်ထားတယ်။သူ့နဲ့ဒီနားလေးမှာထိုင်ပြီးတော့စကားပြောမယ်နော
်။အဲကျွန်တော်နာမည်ကတော့တန်းထက်ဖြူရှာမှာအဲ Zack Vlogger ပေါ့နော်။
တချင်ရအင်ဂျင်နီယာဖြစ်ဖို့ကြောင်းတက်နေတဲ့သူက vlog တွေကိုဖန်တီးဖို့ဘာကြောင့်ဆရာထက်တန်သွားရတာလဲ
ကျွန်တော်ပြောရမယ်ဆိုဒီဘက် lifestyle ကိုကြတော့2020လောက်ထိမတွေးဘူးပေါ့နော်တခါမှမရှိခဲ့ဘူးငယ်တုန်းကကြတော့ကျွန်တော်ပုံမှန်အင်ဂျင်နီယာလုပ်မယ်ခဏနေလို့ရှိရင် business တစ်ခုခုလုပ်တော့ပဲသိရှိနေမယ်လို့စဉ်းစားလာတာဒါပေမဲ့အသက်20လောက် covid တွေဖြစ်တော့ကျွန်တော် youtube ကြည့်ရင်လည်းပဲအဲဒီဟာဝါသနာတွေ့ပါဒီဘက်ကိုရောက်လာခဲ့ပါတယ်
အဲ့တော့ကောက်တက်တက်မောင်းနေရနေရုတ်တရက်ချိုးကွေးလိုက်တယ်လို့ပဲအပြောင်းလေးအကြီးလုပ်လိုက်တဲ့ခါကျတော့သူဘလို့စိန်ခေါ်မှုတွေကြုံခဲ့ရလဲ
ခက်ခဲတာကြတော့ဘာခက်ခဲလဲဆိုရင်အစကနေပြန်လေ့လာတော့ကျွန်တော်ဟိုဘက်မှာဒီပလိုမာအတန်းပြီးသွားပြီပေါ့နော်ဒီပလိုမာအင်ဂျင်နီယာဒီပလိုမာပြီးသွားပြီဒါပေမဲ့လုံးဝမလုပ်ချင်တော့ဘူးကျွန်တော်စိတ်ထဲမှာငါတ ဓာတ်ပုံတွေရိုက်မယ်ဗီဒီယိုလုပ်မယ်ဒါပေမဲ့အဲ့တုန်းကတော့ကျွန်တော်ဗီဒီယို editing တမျိုးပဲရသေးတယ်ဒါပေမဲ့အဲ့တုန်းကကျတော့အတွေ့ရဒီ vlog လုပ်မယ်ဆိုအတွေ့ရရှိနေပြီဒါပေမဲ့ဒီအတွေ့ကို account တွေပေါ်ဖြစ်တာ2023မှာ account တွေပေါ်ဖြစ်တာဆိုတော့ဒါနှစ်တွေကြာသွားတာပေါ့နော်နှစ်တွေကြာပြီတော့တော်တော်တိဆောက်ရတယ်အဲ့တော့ဆောနာတော့ကိုတင်ခဲ့တဲ့ပညာလည်းမဟုတ်တော့အများကြီးပြန်လေ့လာရတယ်အခက်ခဲရတော့အဲ့ဒါလေးရှိရတရားဝဲရအောင်လုပ်မယ်ဆိုတာကျွန်တော်ဗီဒီယို editing နဲ့ပဲအဲ့လုပ်ရအောင်လိုက်ရှောင်နေအလုပ်မရအောင်ကျွန်တော်2021တနည်းလုံးအလုပ်လျှောက်တာအဲအလုပ်မရခဲ့ဘူးနော်ကျွန်တော်နောက်ဆုံး vlog ဆိုတဲ့ဆိုအူချမှာဘာပဲဒီဖြော်ဖို့ထိစဉ်းစားခဲ့ဘာပဲဒီသွားဖြော်ဖို့ရှောက်ခဲ့သေးရောနော်အဲ့နဲ့ပြီးလဲ2000လောက်ကျတော့မှကျွန်တော်ဒီ video editor အနေနဲ့ပဲအလုပ်စရခဲ့တယ်အဲနောက်ပြီးတော့မကျွမ်းကျင်တဲ့ fee တစ်ခုလည်းရောက်သွားတာပေါ့ဒါပေမဲ့နောက်ဝင်လုံးလုံးတော့ကျွမ်းကျင်သွားပါတယ်
အင်ဂျင်နီယာကျောင်းသားတယောက်ဘောကနေပြီးတော့ bubble tea ဖြော်ဖို့တိောက်စဉ်းစားထားတယ်ဆိုတော့သူဘာကြောင့်မလို့ဒီ vlog တွေကိုရိုက်ဖို့အတွက်စိတ်အားထက်သန်နေရတာလည်းမသိဘူ
းလေလိုင်းနဲ့ဒီ digital income ဆိုတာဘယ်လိုမျိုးလဲအနောက်ပြီးတော့အဲကိုကျွန်တော်ခီးသွားကျင်တာပေါ့နော်ခီးကြီးသွားနေနေလဲအလုပ်လုပ်လို့ရမယ့်အလုပ်တွေဆိုတာဘယ်လိုမျိုးဖြစ်မလဲဆိုတာဆက်ဆက်စဉ်းစားနေတယ်ပဲကျွန်တော်ဒီဘက်ကိုတွေ့လာခဲ့တယ်အရင်နဲ့မတူတာကြတော့အဲအခု digital income ကြတော့ဗျာအရင်မျိုးကျွန်တော်ရုံးမှထိုင်အလုပ်လုပ်ဖြစ်အောင်မလုပ်တော့ဘူးပေါ့နော်အခုဆိုကျွန်တော် freelance ပဲလုပ်တာများတယ်ဒီဆိုနာလေးလာတဲ့ပညာရှင်တွေပဲအဲဒီ blogging လုပ်တယ်နောက် freelance ခါကြီး join တယ်အဲ့တော့အခုခင်မှာပို့ပြီးတော့လေးလာတာလည်းလုပ်ရတယ်ကျွန်တော်ဆိုတာသင်တန်းတွေပါလည်းမတက်ခဲ့ဘူးကျွန်တော် internet ကပဲအကုန်လေးလာခဲ့တယ်ပေါ့နော်အဲ့တော့လေးလာစီရနေရာကြီးလည်းအများကြီးရှိရယ်အင်ကန်ရဖို့အတွက်လည်းနီးလန့်နေအများကြီးရှိရပေါ့အဲ့တော့အခုခေတ်ကကြတော့ကိုယ့်ရဲ့အိမ်မှာကိုပို့ပြီးတော့ account ထဲပို့လို့ရပါတယ
်ဒီလိုဆိုလေသူ့ idea လေးကမစိုးဘူးနော်ကိုဝါသနာပါလည်းလုပ်ဝင်ငွေလေးရတယ်ဆိုတော့ဒါနဲ့ digital income ဆိုတာကတော့ဘယ်လိုဟာမျိုးလဲ
Okay ဟာ digital income ကကြတော့အခုလက်ရှိဒါကျွန်တော်ရှိမှရနေတဲ့ income ပုံစံမျိုးကြတော့ကျွန်တော် Facebook မှာရတယ်နောက် YouTube ရနေပေါ့နော်အဲ့တော့တရားကြီးအကုန်လုံးကကျွန်တော်တို့ဒီဘက်မှာဥမာ video တင်လိုက်လို့ရှိရင်သူတို့ဘက်ကကြော်ညာလေးတက်လာတယ်ကြော်ညာလေးတက်လာပြီးဥမာဘယ်နှစ်ယောက် view သွားပြီဆိုလို့ရှိရင်$1ဆိုပြီးတော့သူတို့ဘက်ကပြန်ပေးရပေါ့အဲ့အဲ့လိုပြောင်းပြန်မျိုးလေးကျွန်တော်ရှိမှအခုလက်ရှိ digital income ကတော့ Instagram platform တစ်ခုကနေရရပါတယ်အဲတကယ်လို့ကိုယ်ဆက်လုပ်နိုင်မှာဆိုတော့တခြား TikTok ကလည်းရနိုင်တယ် Instagram ကလည်းရနိုင်ပါတယ
်ဒါပေမဲ့ digital income ဆိုတာကလည်းအပြိုင်ဆိုင်တွေညားလာတဲ့ခါကျတော့ရေရှည်မှာရက်တည်ဖို့အတွက်ဘယ်လိုပြင်ဆင်ထားသင့်လဲဆိုတာကိုလည်းပြောပြရတယ
်ဒီအတွက်ကကျွန်တော်အသက်30ကျော်ပြောင်းအောင်เนาะကျွန်တော်ရုပ်ရှင်တွေအများကြီးကြည့်ပါတယ်ရုပ်ရှင်တွေကြည့်ရင်လည်းရုပ်ရှင်ကားတကားကြည့်လို့ရှိရင်ဇလန်းအောင်ပဲကြည့်ရမှာပေါ့เนาะသူတို့ရဲ့အကျိုးရှင်ရဲ့ plot twist ကဘယ်လိုမျိုးလဲရိုက်တာတွေကဘယ်လိုလဲကာလာတွေကဘယ်လိုလဲဆိုတော့တစ်ခုစကြည့်ရဲနောက်တစ်ခုကကျွန်တော်အမြဲတမ်းကျွန်တော် YouTube မှာကျွန်တော်အချိန်ကုန်ပါတယ် YouTube မှာကျတော့ဖန်တီးတဲ့လူတွေအများကြီးများတယ်ကိုကြည့်ကြည့်လို့ content တွေတက်လာဆိုတော့ YouTube ကနေလည်းကျွန်တော်လေ့လာဖြစ်တယ်နောက်တစ်ခုကတော့ကျွန်တော်တို့ဟိုနည်းနည်းလေးအတွေးတစ်ခုကိုပြောင်းလိုက်ပေါ့နော်ကျွန်တော်အမြဲတမ်းဥပမာပြ brand တစ်ခုဆိုလို့ရှိရင်ပုံမှန်အတွေးတစ်ခုကအဲကျွန်တော်ဒီ brand သုံးပါတယ်အဲဒါလေးနဲ့ပဲလုပ်ပါတယ်ဆိုတာပြောပေါ့ဒါပေမဲ့အတူတူဘောငါတခုခု knowledge sharing မှာထည့်ရင်ကောင်းမလားဆိုပြီးတော့စဉ်းစားနေတယ်ပဲ brand နဲ့ကျွန်တော်ဆိုအမြဲတမ်းအဲ့လို meeting ဆိုအကြာကြီးလို့အဲတရနေ့ရနေမပြီးဘူးပေါ့နော်အဲ့လိုမျိုးပေါ့အဲ့တော့အဲ့အချိန်မှာပြောင်းလဲလာတဲ့အတွေ့အကြုံဆက်ဆက်စဉ်းစားနေတယ်ပဲဒါ idea အစ်စ်တွေရရပေါ့
ဘဝမှာအချိုးအခွေတွေကြီးကြီးမားမားလောက်တော့မယ်ဆိုရင်အရေးအကြီးဆုံးကဘာတွေဖြစ်မလဲ
ကျွန်တော်အဖေရဲ့စကလုံးတစ်လုံးယူတော့မှာလို့တော့အမြဲတမ်း bucket money ရှိရမယ်ဆိုပြီးတော့ပြောပါတယ်အဲကျွန်တော်အမြဲတမ်းအခု loss လက်ရှိအထိပေါ့နော်အမြဲတမ်း bucket money ကြီးစုတာတက်တယ်အဲ့တော့ကိုမအဲ့ဒီအင်အားလေးတစ်ခုရှိလို့ရှိရင်အစ်စ်တစ်ခုစားဖို့ဆိုတာနည်းနည်းလေးပိုရဲတယ်ဗျာစနားတဲ့အဲဆုံးရှုံးသွားရင်တော့မင်းလည်းခံတာပေါ့နော်အဲ့တော့ပထမဆုံးအရေးကြီးဆုံးတစ်ချက်က bucket money နောက်ထပ်ဒုတိယတစ်ချက်ကကျတော့ scale ပေါ့နော်ကိုမအဲဘလို့မကုန်နိုင်တဲ့အတက်ပညာရှိနေလို့ရှိရင်ကြောက်စရာမလိုဘူးကျွန်တော်လက်ရှိဆိုရင်ကျွန်တော်တပန်ကောက်ကိုဆိုကျွန်တော်ပြုံးစားကြီးရောက်လာတဲ့ပုံစံပေါ့နော်အဲရောက်လာရင်မဲ့ကျွန်တော်ဒီမှာဘာမှဒုက္ခမရပါဘူးဒီဘက်မှာကျွန်တော်ဟိုမှာလေ့လာခဲ့တဲ့အတက်ပညာရင်းနဲ့ပဲကျွန်တော်ဒီဘက်မှာတံမွေးဝန်းကြောင်ထပ်လုပ်လို့ရတယ်အဲ့တော့အတက်ပညာတစ်ခုကိုစုတာလို့ရှိရင်တစ်သက်လုံးထမင်းမင်းရောက်လှုပ်ရှားလို့ရတယ်။အဲ့တော့တခြားတွေကျွန်တော်အများကြီး motivation နဲ့မပြောပြတတ်ဘူးနော်။အဲ့တော့အတက်ပညာတစ်ခုပဲစုတာပါ၊ကျောင်းအောင်သိမ်းတာပါ။အဲ့ဒါတွေကိုပြန်ပြီးအသုံးချပါလို့ပြောချင်ပါတယ်
။ကဲအကျဉ်းစီးတွေအပြောင်းလဲဆိုတာကြောက်ဖို့မလိုဘူးနော်။ဇွဲရှိရှိနဲ့စနစ်တကျကြိုးစားဖို့ပဲလိုတာနော်။နောက်တစ်ပတ်တည်းကြာလို့ရှိရင်လည်းကျန်စီးတွေအတွက်ကျန်စီးရှိနေပါတယ်။စောင့်ကြည့်ဖို့တော့မမိနဲ့နော
်။မကလေးရဲ့ကျန်စီးပါ။အခုတော့ကိုရန်နိုင်တွင်တော့မယ်ဒီတစ်ပတ်အတွင်းသတင်းကိုတွေကိုကြည့်ကြအောင်ပါအင်္ဂလန်အသင်းကတော့ Chelsea နဲ့ Bayern နီးပြဟောင်း Thomas Tuchel ကိုနီးပြခန့်လိုက်ပါတယ်ကမ္ဘာဘောလုံးဖွဲ့ချုပ်ကတိုင်းရင်းတကာပွဲစဉ်တွေကိုလိုချင်တွေလှုပ်လာနေတယ်လို့အားကစားသမားများတမကနဲ့ဥရောပရဲ့အမတ်ပေးလိဂ်တွေကတိုက်ကြလိုက်ပါတယ်အမေရိကန်နိုင်ငံမှာကျင်းပနေတဲ့ Chicago မှာတော့ပြိုင်ပွဲမှာတော့အမျိုးသမီးဘက်မှာကမ္ဘာစံချိန်တင်နိုင်ခဲ့ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကစူးစိတက်ဆက်ထားတာပါ
အင်္ဂလန်တင်းကတော့ Chelsea နဲ့ Bayern နီးပြဟောင်း Thomas Tuchel ကိုနီးပြအဖြစ်နဲ့ရွေးချယ်လိုက်ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့ Euro 2024ဥရောပဖလားပြိုင်ပွဲပြီးမှနီးပြ Gareth Southgate ထွက်သွားပြီးကလေးကအင်္ဂလန်တင်းဟာ Lucas တွေကိုယာယီနီးပြအဖြစ်နဲ့ခန့်ထားခဲ့ပြီးတော့နီးပြတစ်ကိုရှာနေတာဖြစ်ပါတယ်။အင်္ဂလန်ဘောလုံးဖွဲ့ချုပ် FA က Tuchel ကိုနီးပြအဖြစ်ခန့်ဖို့ပြီးခဲ့တဲ့ဇူလိုင်လမှာပထမဆုံးချဉ်းကပ်ခဲ့ပြီးတဲ့နောက်အခုအောက်တိုဘာ15ရက်နေ့မှာပဲ Tuchel ဘက်ကအင်္ဂလန်နီးပြထောင်ဝင်ကိုလက်ခံဖို့သဘောထူလိုက်ပြီးဖြစ်ပါတယ်။ဒီမတိုင်ခင်တုန်းကတော့အင်္ဂလန်အသင်းဘက်ကဒီဘောလုံးရာသီအပြီးမှာ Man City နဲ့စာချုပ်ကုန်တော့မဲ့ Guardiola ကိုခေါ်တော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့သလို Man United ကလည်းတန်ဟက်ကိုဖျောက်ပြီးတော့ Tuchel ကိုအစားထုတ်မယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့လည်းအခုနောက်ဆုံးမှာအင်္ဂလန်က Tuchel ကိုသူတို့ရဲ့နီးပြအဖြစ်နဲ့ရွေးချယ်လိုက်တာဖြစ်ပါတယ်။အခုလိုမျိုးတူခေါ်ကိုအင်္ဂလန်နီးပြအဖြစ်နဲ့ရွေးချယ်လိုက်တာမှန်ကန်တဲ့ရွေးချယ်မှုလို့ပြောနိုင်မလားဒါနဲ့ပတ်သက်ပြီးတော့ Soccer Follow Channel အိတ်တာချုပ်ကိုကျော်မျိုးရံကတော့
အင်္ဂလန် FA ကအစောပိုင်းမှာလူထင်တဲ့သဘောတူညီမှုမရမယူနေတော့ Man City နီးပြ Guardiola ကိုဇူလိုင်လလောက်မှာစတင်ပြီးတော့ချဉ်းကပ်တယ်လို့သတင်းတွေကပေါ်ပြရတယ်။နောက်သူတို့ဟိုအနေနဲ့ဒီတိုင်တိုင်ဝိုင်းနီးပြတွေထဲကဆိုရင်အဒီဟောကိုလည်းသူတို့ချဉ်းကပ်တယ်။အဲ့လိုမျိုးလေးသူတို့စဉ်းစားထားတယ်အဒီအချိန်မှာဂရိကိုရှုံးသွားတဲ့ပြီးတဲ့နောက်မှာတော့အင်္ဂလန်အဖက်ကမင်းမြန်ချိန်လန်းလာတော့မယ်ဆိုတော့သူတို့ဟိုစဉ်းစားလိုက်ပုံရတယ်အဲ့တော့ဂေါ်ဒီယိုလာကအချိန်ဆွဲနေမဲ့သဘောရှိရယ်သူကမန်စီးတီးရင်ဆိုင်နေရတဲ့အမှုတွဲပြဿနာတွေပြီးမှဂေါ်ဒီယိုလာဆုံးဖြတ်ချက်ချမဲ့သဘောရှိရယ်အဲ့တော့သူဂေါ်ဒီယိုလာကိုဟိုဖတ်စကန်ဒီတဲ့ပထမဦးစားပေးအနေနဲ့သူတို့စဉ်းစားပေမဲ့မရဖို့များရယ်ဆိုတော့သူသဘောပေါက်သွားတယ်။ဒါကြောင့်မလို့သူတို့ကဂေါ်ဒီယိုလာပြီးရင်လက်ရှိအောင်မြင်မှုတွေကိုရယူပြထားတဲ့ချယ်ဆီနဲ့ဘိုင်ယန်ဒီပြအောင်တူကယ်ကိုခန့်အပ်ဖို့သူတို့ချင်းကြက်ခဲ့တယ်လို့ကျွန်တော်တော့မြင်တယ်။အင်္ဂလန်အသင်းမှာတူကယ်အောင်မြင်မှုရနိုင်မလားဆိုရင်တော့ရနိုင်ဖို့များရယ်ကသူကအရင်ရှေ့ကကနိုင်ငံသားသားနီးပြားကြီးဖြစ်တဲ့ဒီကာပယ်လိုတို့အယ်ရစ်ဆန်တို့ဆိုတော့ကပရီးမီးယားလိဂ်ကလပ်အသင်းတွေကိုမကင်တွယ်ခဲ့ဘူးအဒီရောဒီတူကယ်ကတော့ဒီချယ်ဆီနဲ့အတူတော်တော်လေးအောင်မြင်မှုရခဲ့တယ်အဆိုတော့ဟိုအင်္ဂလန်ဘောလုံးလောကအကြောင်းကိုလည်းသိတယ်အင်္ဂလန်အသင်းသားတွေအကြောင်းကိုလည်းသိတယ်ဟယ်ရီကိန်းနဲ့ဆိုရင်ဘိုင်ယန်မြူးနစ်မှာအတူတွဲခဲ့ဘူးရဲ့ဟယ်ရီကိန်းကလည်းတူခဲတာအင်္ဂလန်နီးပြဖြစ်လာမယ်ဆိုရင်အင်မတန်ကိုကြိုးဆိုတဲ့အကြောင်းကိုပြောတာရယ်ဆိုတော့တူခဲကအင်္ဂလန်အသင်းအတွက်အောင်မြင်မှုတွေကိုစောင့်ကြည့်ပေးနိုင်မယ်နီးပြတူဦးလို့ရေပြီးတော့သုံးသပ်လို့ရတယ်ခင်ဗျ
တူခဲကတော့ Chelsea, Bayern, PSG, Dortmund စတဲ့ဥရောပအသင်းကြီးတွေကိုနီးပြဖြစ်ကင်တွယ်ခဲ့ပြီးတော့ Chelsea အသင်းကို2021ခုနှစ်မှာ Champions League ဖလားရအောင်ဦးဆောင်ခဲ့တာဖြစ်ပါတယ်အခုလိုဒူခါကိုခန့်လိုက်တဲ့အတွက်ဒါဟာဘောလုံးဘိုးရဲ့အင်္ဂလန်အတွက်တော့ Van Duren Ericsson နဲ့ Fabio Capello တို့ပြီးတဲ့နောက်မှာတတိယမြောက်နိုင်ငံခြားသားနီးပြဖြစ်ပါတယ်။ဆိုတော့ဒူခါအနေနဲ့အင်္ဂလန်သင်းကိုလာမယ့်ကမ္ဘာဖလားမှာမျှော်မှန်းထားသူအောင်မြင်မှုတွေရအောင်ယူပေးနိုင်မလားဆိုတာကတော့စောင့်ကြည့်သွားမှာပဲဖြစ်ပါတယ်ခင်ဗျာ။ဒီကကမ္ဘာဘောလုံးဖွဲ့ချုပ်ဟာနိုင်ငံကဘောလုံးဖွဲ့တွေဖွဲ့စဉ်ရေးဆွဲတဲ့နေရာမှာလောချုံနေလှုပ်လာနေရဲဆိုပြီးတော့ကစားသမားများသမဂ္ဂဥရောပအမေရိကန်ဝန်များဖွဲ့ချုပ်နဲ့ဖိလာလီဂါတို့ပေါင်းပြီးတော့ဥရောပသမဂ္ဂကိုတိုင်ကြားခဲ့ပါတယ်။နိုင်ငံကပွဲစဉ်တွေတိုးချဲ့လာတာကြောင့်တချို့ကစားသမားတွေဟာပွဲပန်းနာဒဏ်ရာရတာနဲ့ရုန်းကန်နေရတဲ့အတွက်ကစားသမားတွေရဲ့ကြံ့ခိုင်မှုနဲ့ပတ်သက်ပြီးတော့ကလပ်သင်းတွေဘက်ကစိုးရိမ်လာနေကြတာပါ။အင်္ဂလန်ကပွဲစဉ်အချိန်စရာကို FIFA ကပဲဆုံးဖြတ်တာကအဖွဲ့တွေကပဲချုပ်ကန်တာဖြစ်တယ်လို့ဥရောပသမဂ္ဂရဲ့ဥပဒေကိုလည်းချိုးဖောက်တာဖြစ်တယ်လို့အဲ့အဖွဲ့တွေကကြေညာချက်မှာပြောထားပါတယ်။အထူးသဖြင့် FIFA ဟာရှင်းနေကျင်းပမဲ့ကမ္ဘာကလပ်ချန်ပီယံများဖလားကို32သင်းအထိပိုးချဲ့ပြီးတော့ပွဲတင်ကလည်းတလားလောက်ကြာမှာဖြစ်တာကြောင့်အသင်းတွေအနေနဲ့ရာသီကြိုပွဲစဉ်တွေနောက်ချပြီးတော့ပွဲတွေလည်းဇက်တိုက်ဖြစ်လာတဲ့အတွက်ကစားသမားတွေနဲ့ကလပ်သင်းတွေဘက်ကစိုးရိမ်လာနေကြတာပါ။
Yo indicarte dos cosas las no es que una sea peor son las dos muy
Spela Liga Ogata Javier Tevez ကတော့ FIFA ဟာဘောလုံးလောကတစ်ခုလုံးထိခိုက်လာနိုင်တဲ့ကိစ္စကိုမစင်စားပဲသူတို့ရဲ့အကျိုးစီးပွားတစ်ခုတည်းကိုပဲစဉ်းစားပြီးလုပ်တယ်လို့ဆွဆွဲလိုက်ပါတယ် FIFA ဘက်ကတော့နိုင်ငံကပွဲစဉ်အချိန်စရာကိုသက်ဆိုင်ရာတိုက်အသီးသီးကကိုယ်စားလှယ်တွေအတိပြုသဘောတူကြတာဖြစ်တယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်ခင်ဗျာအင်္ဂလန်ကဘောလုံးပွဲတွေပတ်မှာတော့တနင်္လာနေ့ကကစားခဲ့တဲ့ဥရောပ Nations League ပွဲတွေမှာဂျာမနီကနယ်သာလန်ကိုတကူးကူးရှိနဲ့အိုင်သွားခဲ့ပါတယ်။ဒီပွဲကိုမြူးနစ်မြို့မှာကစားခဲ့ကြပြီးတော့ပြီးခဲ့တဲ့လပိုင်းကလက်ရွေးစင်အသင်းကနေအနားယူသွားခဲ့တဲ့ဂျာမနီဂိုးသမားမန်နျူယယ်နိုယာတိုက်စင်မူသောမတ်မူလာလေလန်ကစားသမားဟွန်ဒဂန်တို့ကလက်ရွေးစင်အသင်းကိုနှုတ်ဆက်ခဲ့ကြပြီးတော့ဂျာမန်ဘောလုံးအဖွဲ့ချုပ်နဲ့ပရိသတ်တွေကလည်းသူတို့ကိုပြန်ပြီးတော့ ဂုံပြုနှုတ်ဆက်ခဲ့ကြပါတယ်။ဒါနဲ့ပွဲစဉ်တွေမှာတော့ပြင်သစ်ကဘယ်ဂျန်ကို2-2နဲ့နိုင်ပြီးတော့အီတလီကအစ်စရေးကို4-2ဆွီဒင်ကအက်စတိုးနီးယားကို3-2မရှိတူရကီကအိုင်စလန်ကို4-2ဝေးလ်စ်ကမွန်တီနီဂရိုကို2-2မရှိနဲ့နိုင်ပြီးတော့ယူကရိန်းနဲ့ချက်တို့တကူစီစီကျသွားခဲ့ပါတယ်။အာဖရိကနိုင်ငံများဖလားခြေစစ်ပွဲတွေဘက်မှာတော့နိုင်ဂျီးရီးယားအသင်းကလစ်ဗျားနယ်ကစားမဲ့ပွဲကိုမကစားတော့ဘဲနိုင်ဂျီးရီးယားကိုတင်းလာနေမှာပြန်လာခဲ့ပြီဖြစ်ပါတယ်။ဘင်္ဂါဇီမြို့မှာလစ်ဗျားအသင်းနဲ့ကံပိုးအတွက်လစ်ဗျားနိုင်ငံကိုသွားတဲ့အချိန်မှာကစားရမဲ့ဘင်္ဂါဇီမြို့ကိုလေးစင်းဝင်မပေးဘဲအဲ့ဒီနဲ့မိုင်150လောက်ဝေးတဲ့နေရာကအယ်အဘရက်နိုင်ငံကလေစိတ်ကိုဆင်းခိုင်းခဲ့ပြီးတော့လေစိတ်မှာ16နာရီလောက်တောင်းတင်နေခဲ့တာကိုကန့်ကွက်တဲ့အနေနဲ့လစ်ဗျားနယ်ကံမဲ့ပွဲကိုမကစားဘဲနိုင်ဂျီးရီးယားနိုင်ငံကိုပြန်လာခဲ့တာဖြစ်ပါတယ်
။We were really maltreated and there was nobody from the area that came to receive us.
ကျွန်တော်တို့ကိုဆိုးဆိုးရွားရွားဆက်ဆံခဲ့တာပါ။အဲ့ဒီမှာကျွန်တော်တို့ကိုလာကြိုးတဲ့သူလည်းမရှိပါဘူး။ဘယ်သူမှမရှိကြပါဘူး။လုံခြုံရေးပဲရှိပါတယ်။အခြေအနေကဘယ်လိုမှလက်ခံနိုင်စရာမရှိပါဘူး။ဒီမခံနိုင်တော့တဲ့အတွက်ကျွန်တော်တို့ကိုယ့်ဘာသာကိုကားရီငှားခဲ့ပါတယ်။အဲ့ဒီလိုငှားတဲ့အခါမှာလည်းသွားခွင့်မပေးပါဘူး။
လီဗျာဘောလုံးဖွဲ့ချုပ်ကတော့ဒါဟာတမင်ရည်ရွယ်ချက်ရှိရှိလုပ်ခဲ့တာမဟုတ်ဘူးဆိုတာကိုနိုင်ဂျီးရီးယားအနေနဲ့နားလည်ပေးစီလို့ကြောင်းပြီးခဲ့တဲ့ဘက်ကသူတို့ကစားသမားတွေအနေနဲ့လည်းနိုင်ဂျီးရီးယားကိုသွားတဲ့အချိန်မှာအခက်အခဲတွေကြုံတွေ့ခဲ့ရတယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာမြန်မာနိုင်ငံဘက်ကတော့မြန်မာအသင်းဟာနိုင်ငံကခြေစမ်းပွဲဖြစ်တဲ့တီရီလီဂါအသင်းနဲ့တူနာခွဲမှာနှစ်ပွဲကစားခဲ့ပါတယ်အော်တိုဘာ10ရက်နေ့ကပထမပွဲမှာတော့မြန်မာအသင်းက2-2မရှိနဲ့နိုင်လာကြောင်းနီးပြားတဲ့ဦးမျိုးလိုင်ပွဲအနေနဲ့သူ့ရဲ့လက်ရွေးစည်အသင်းနီးပြားဖြစ်တဲ့ပွဲဥဒ္ဓမှာအနိုင်ရသွားခဲ့ပါတယ်။အောက်တိုဘာ13ရက်နေ့ကဒုတိယပွဲစဉ်မှာတော့မြန်မာအသင်းနဲ့တီရီလန်ကအသင်းတို့ဂိုးမရှိသေးကြသွားခဲ့ပါတယ်။ညာ American နိုင်ငံ Chicago မြို့မှာအောက်တိုဘာ13ရက်နေ့ကကျင်းပခဲ့တဲ့ Chicago Marathon မှာတော့ကျန်းမာနိုင်ငံက Ruth Chapnick ကတနာ yı 6 မိနစ်58စက္ကန့်ပြေးပြီးတော့မြို့မီမာရသွန်မှာကမ္ဘာစံချိန်တစ်ကိုတင်လိုက်ပါတယ်။ဒါဟာပြီးခဲ့တဲ့စံချိန်ထက်1မိနစ်နီးပါးလောက်စောတာဖြစ်ပါတယ်။ဒါဟာသူ့အတွက်တော့ရှီကာဂိုမာရသွန်ပြိုင်ပွဲကို3ချိန်မြောက်အနိုင်ရတာလည်းဖြစ်ပါတယ
် I feel so great I am much proud of myself and I thank God for
ကျွန်မအရန်ဝမ်းသာပြီးတော့ကိုယ့်ကိုယ်ကိုလည်းဂုဏ်ယူပါတယ်အခုလို့ဒီပြိုင်ပွဲမှာအနိုင်ရပြီးတော့ကမ္ဘာစံချိန်တစ်ကိုတင်နိုင်လိုက်တဲ့အတွက်လည်းဖခင်သခင်ကိုကျေးဇူးတင်ပါတယ်ဒါကကျွန်မဘဝရဲ့အိမ်မက်ဖြစ်ပြီးအဲ့ဒီအိမ်မက်တွေတကယ်ကိုဖြစ်လာခဲ့တာပါအဲ့ဒီအတွက်ကျေးဇူးတင်ပါတယ်
ဒီမတိုင်ခင်တုန်းကတော့မြို့မီဘက်မှာအီသီယိုးပီးယားနိုင်ငံက Tis Asafar ကမနစ်ကဘာလင်မာရသွန်မှာ2:17မိနစ်53စက္ကန့်နဲ့ကမ္ဘာစံချိန်တင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီနေ့စီစဉ်ကဒီလောက်ပါပဲခုတော့သတင်းကြီးချုပ်ကိုပြောပြပါမယ်အစ္စရေးဘုတ်ဒူးနဲ့လေကြောင်းတိုက်ခိုက်မှုကနေလက်ဘနိုတောင်ပိုင်းနဘတီယံမြို့မှာမြို့တော်ဝင်ပါဝင်လူပေါင်း16ဦးသေဆုံးပြီး50ကျော်ဒဏ်ရာရခဲ့တယ်လို့လက်ဘနွန်ကျမ်းမာရေးဝန်ကြီးဌာနကပြောပါတယ်။ခဲမြို့တော်ကိုအခုလိုတိုက်ခိုက်မှုပေါ်လက်ဘနွန်အရာရှိတွေကဆုတ်ချလိုက်ကြပြီးအခုတိုက်ခိုက်မှုကိုကြည့်ရင်အစ္စရေးကဟက်စ်ဘိုလာတွေကိုတိုက်ခိုက်ရာကနေလက်ဘနွန်နိုင်ငံကိုပြောင်းလဲပစ်မှတ်ထားတိုက်ခိုက်လာတယ်ဆိုတာပြသနေတယ်လို့ပြောကြပါတယ်။ရုရှားချုပ်ချော်မှုခံနေရတဲ့ယူကရိန်းအတွက်လုံခြုံရေးဆိုင်ရာအကူအညီဒေါ်လာ425ဘီလီယံပေးမှာဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာလိုက်ပါတယ်။သမ္မတဘိုင်ဒန်နဲ့ဗိုလ်ဒူးနေကယူကရိန်းသမ္မတဗော်လိုဒီမာဇယ်လန်စကီနဲ့ကာကွယ်ရေးထောက်ကူဆိုင်ရာဆွေးနွေးပွဲတွေပြီးကြေညာခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ 5G မိုဘိုင်းစနစ်တပ်ဆင်နိုင်အောင်အိန္ဒိယကအကူအညီပေးမယ်လို့အိန္ဒိယကူးစမ်းရောင်းဝယ်ရေးဌာနတွက်ပက်အတွင်းဝင်စစ်တပ်မဟာဂျန်နဲ့ဗိုလ်ဒူးနေမှာပြောကြားတဲ့အကြောင်းအိန္ဒိယတိုင်းစ်စီးပွားရေးသတင်းမှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံမှာလက်ကိုက်ဖုန်းအတွက်ညံနှုံးမြင့်အောင်internet ရအောင်လုပ်ပေးဖို့ 5G mobile stick ကို2022ခုနှစ်ကစတင်ကြတာဖြစ်ပါတယ်အခုတော့အစီအစဉ်ကိုအဆုံးသတ်ပြပါစေခင်ဗျာဒီကနေ့နဲ့အစီအစဉ်ထုတ်လွှင့်ရမှုကနန်းအောင်ဖြစ်ပါတယ်အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA internet စာမျက်နှာမှာ varmis.voanews.com မှာလည်းအတွဲတကူဖတ်ရှုနားဆင်ကြည့်ရှုနိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်တော်တော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြမ်းမာချမ်းသာဘေးပြဒုက္ခဝေးကွာကြပြီးဆန္ဒပွဲထပ်တူမြတ်သည့်ဖြစ်ဒီကြပါစေကျွန်တော်တပောင်သားမှာ